Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အတန်ရဲ့2020ခုနှစ် February လ18ရက်ဗုဒ္ဓဟူးနေ့ညပဲ VOA အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါတယ်ไลน์โดมิเตอร์1925 32เนี่ยไลน์ละมิเตอร์190รูปก็นี่พันอยู่นะสินနိုင်มาเลยจม้าเนี่ยตะเซียนออกมาရှင်ဒီကနေ့မြန်မာနိုင်ငံနေရာအတော်များများမှာဆ ਿਆ နာတိမ့်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုပုံစံအမျိုးမျိုးနဲ့အချိန်မြင့်ပြီးတော့လှုပ်ဆောင်လာကြပါတယ်ဆန္ဒပြသူလူငယ်တူပြောသွားတာပါဒီသတင်းနဲ့အတူစစ်အာဏာသိမ်းတဲ့ February လ1ရက်နေ့ကလေးကနေအခုအချိန်ထိဖမ်းဆီးထားသူဟာ400ကျော်ရှိနေပြီဆိုတဲ့အကြောင်းဆန္ဒပြမှုတွေကြောင့်တရုတ်နယ်စပ်ကုန်သွယ်ရေးလမ်းကြောင်းပိတ်ဆို့ရပ်တန့်သွားတဲ့အကြောင်းမလေးရှားနိုင်ငံမှာကိုဗစ်ကာလပိတ်မိနေတဲ့မြန်မာနိုင်ငံသား190ကျော်ကိုနေရပြန်ခေါ်လာတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့ဥကျော်ဇန်သာရဲ့မြန်မာအရေးသုံးသပ်ချက်အပြင်လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးပါရှင်
။စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့နိုင်ငံတော်ဆန္ဒပြပွဲတွေဆင်းရဲမြောင်နေမှာတော့ရန်ကုန်မြို့လေကောင်မှာအခုချိန်ထိဆိုရင်အကြီးမားဆုံးလို့ပြောကြတဲ့ဆန္ဒပြပွဲဖြစ်ခဲ့ပါတယ်။အဲဒီဆန္ဒပြပွဲမှာထင်ရှားတဲ့88မျိုးဆက်ခေါင်းဆောင်တူဦးဖြစ်သူကိုမင်းကိုနိုင်ကအတန်သွင်းထားတဲ့ပြောဆိုချက်ကိုပေးပို့ပြီးတော့ဆန္ဒပြပွဲအတွင်းဖွင့်ပြီးနားထောင်ခဲ့ကြပါတယ်။ဒီဆန္ဒပြပွဲတွင်လည်းအတူအစိုးရဝန်ထမ်းတွေအလုံးမစင်းပဲအာဏာဖီဆန်တဲ့ CDM လို့ရှောင်းမှုကိုလည်းတပြိုင်တည်းမှာလှုပ်ဆောင်နေကြတာဖြစ်ပြီးတော့အောင်မြင်မှုရမယ်လို့ယုံကြည်တဲ့အကြောင်းဆန္ဒပြသူတူဦးကပြောပါတယ်
။စီအစိုးရကခဏခဏပြောတယ်ဒီဝန်ထမ်းတွေရုံတက်ကြပါရုံတက်ကြပါဆိုတော့သူတို့ကမှအမှတ်တက်ပြက်နေပြီเนาะတက်ပြက်နေရဲ့အနေထားကိုရောက်နေပြီဒီတော့ကျွန်တော်တို့ CDM ကိုဆက်ပြီးတော့တွန်းအားပေးပါเนาะဆက်ပြီးတော့ PR ပေးပါအဲ့တော့သူတို့တွေက CDM သူတို့ကျွန်တော်ဒီလမ်းမော်ထပ်တာအပြင်ကိုဝန်ထမ်းတွေအနေနဲ့ကလည်း CDM ကိုဆက်လုပ်မယ်ဆိုလို့ရှိရင်ဒီရန်ရဲကြီးကမမိတ်မတုံလုံးဝရတန်သွားမယ်ဆိုတာကျွန်တော်တို့လုံးဝလုပ်ကြည့်ပါတယ
်ရန်ကုန်မြို့ကဒီကနေ့ဆန္ဒပြပွဲမှာအထူးကြဆုံးလို့ပြောရမှာကတော့အင်းစည်းကိုပိုင်ကားတွေအပါအဝင်မော်တော်ယာဉ်အများအပြားကားပြတ်တယ်ဆိုပြီးလမ်းတွေပေါ်မှာပိတ်ဆို့ထားခဲ့ကြတာပါကားပြတ်နေတယ်လို့ရေးထားပြီး CDM စာလုံးတွေပါရေးထားတဲ့စာရွက်တွေဆိုင်းဘုတ်တွေကားအတော်များများမှာကတ်ထားချိတ်ထားတာတွေ့ရပါတယ်ဒါဟာ CDM လှုပ်ရှားမှုမှာမပါဝင်ပဲအခုချိန်ထိအလုပ်သွားနေသူတွေကိုတားဆီးဖို့ဖြစ်တယ်လို့ဆန္ဒပြပွဲတွေကိုဖြိုခွဲမဲ့ရဲနဲ့စစ်ကားတွေမသွားနိုင်အောင်ဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်ဒီကြတဲ့ရက်ကအင်အားသုံးနေနေတာတွေရှိခဲ့တဲ့မန္တလေးမြို့မှာဒီကနေ့တော့ငြင်းငြင်းချမ်းချမ်းရှိခဲ့တဲ့အကြောင်းအဲ့ဒီမှာရှိနေတဲ့ VOA သတင်းတောက်ကပြောပါတယ်။နေပြည်တော်မှာလည်းကျောင်းဆရာဆရာမတွေ၊သူနာပြုတွေ၊ဘဏ်ဝန်ထမ်းတွေအပါအဝင်အစိုးရဝန်ထမ်းတွေ CDM လှူရှာမှုကိုထောက်ခံပြီးဆန္ဒပြတဲ့တဲ့ပါဝင်ခဲ့ကြပါတယ်။ဂျန်ကင်းမျိုးဆန္ဒပြပွဲမှာဆိုရင်ရဲတပ်ဖွဲ့ဝင်တချို့ပါဝင်လာတာကို Social Media မှာပြန့်နေတဲ့ဓာတ်ပုံတွေမှာတွေ့ရပါတယ်။စစ်ကောင်စီကတနင်္လာနေ့မှာလုပ်တဲ့တင်းစာရှင်းလင်းပွဲတက်ရေးမတက်ရေးနဲ့ပတ်သက်လို့ဒီမီဒီယာသမားတွေကြားမှာသဘောထားကွဲပြားမှုတွေရှိခဲ့ပြီးအများစုကမတက်ပဲ CDM လှူရှာမှုအရာကန့်ကွက်ခဲ့ကြပြီးတဲ့နောက်ဒီကနေ့မှာတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်တချို့နှုတ်ထွက်ကြတာကိုသူတို့ရဲ့ Facebook စာမျက်နှာတွေမှာကိုယ်တိုင်ရေးထားတာတွေ့ရပါတယ်။စစ်ကောင်စီကဈေးတန်စနစ်နဲ့ရောင်းမယ်လို့ကြေညာထားတဲ့အစိုးရငွေတိုက်စာချုပ်တွေကိုမဝယ်ကြဘူး။ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ယူနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားသူကော်မတီ CRPH ကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။တဒန်2နှစ်နဲ့4နှစ်ရှိတဲ့အစိုးရငွေတိုက်စာချုပ်ကြက်တန်းပေါင်း2သိန်းဘူးကိုလေလံတင်ရောင်းချမယ်လို့စီမံကိန်းဗန္ဒာရေးနဲ့စက်မှုဝန်ကြီးဌာနငွေတိုက်ဦးစီးဌာနကကြေညာခဲ့တာပါအစိုးရငွေတိုက်စာချုပ် Treasury Bond တွေကိုပုံမှန်အားဖြင့်တစ်လတစ်ကြိမ်အကြောင်းဝယ်လုပ်လို့ရှိပါတယ်ဝယ်ယူသူတွေအနေနဲ့သတ်မှတ်တဒန်ပြည့်တဲ့အခါသတ်မှတ်အတိုးတွေအတိုင်းအကျိုးအမြတ်ရတာပါဝယ်တဲ့သူတွေကအစိုးရကိုငွေထုတ်ချေးသလိုဖြစ်ပြီးနောက်ဆက်တွဲကတော့အဲ့ဒါတွေဟာပြည်တွင်းကျွေးမီတွေဖြစ်သွားတာပါငွေတဲ့စာချုပ်ဝယ်ယူထားသူတွေကိုအစိုးရကအတိုးပေးရမယ့်အချိန်ရောက်တဲ့အခါဘယ်ကားရတဲ့ငွေနဲ့ပေးမလဲဆိုတာကလည်းရှင်းရှင်းလင်းလင်းမရှိပါဘူး။ဒီတောင်စုလွတ်တော်ကိုစားပြုကော်မတီကတော့ဒီငွေတဲ့စာချုပ်တွေကိုဝယ်ယူသူတွေအနေနဲ့နောက်ဆက်တွဲဆုံးရှုံးမှုတွေဖြစ်လာမယ်ဆိုရင်ဝယ်သူတွေရဲ့တာဝန်သာဖြစ်ပြီးပြည်သူအစိုးရကတာဝန်ယူဆောင်ရွက်ပေးမှာမဟုတ်ဘူးလို့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အာဏာသိမ်းစစ်ကောင်စီဟာနိုင်ငံတော်အာဏာကိုအသုံးပြုနိုင်တဲ့တရားဝင်တဲ့အဖွဲ့အစည်းမဟုတ်တဲ့အတွက်ငွေတဲ့စာချုပ်တွေရောင်းချတာအပါအဝင် ဘယ်လိုအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်လုပ်ငန်းကိုမှလုပ်ပိုင်ခွင့်မရှိဘူးလို့လည်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့ဒီကနေ့ထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာနိုင်ငံအာဏာသိမ်းစစ်ကောင်စီကလင်းအားကြီးမနက်တနားရီကနေမနက်9နာရီအထိအင်တာနက်ဆက်သွယ်ရေးကိုဖျက်တောက်တာ3ရက်ဆက်တိုက်ရှိလာပါပြီ။အဲဒီအချိန်တွင်အင်တာနက်ဆက်သွယ်နိုင်မှုဟာပုံမှန်နှုန်းထက်15ဆအထိရောကျတယ်လို့အင်တာနက်ဆက်သွယ်ရေးဆိုင်ရာစောင့်ကြည့်လေ့လာနေတဲ့ NetBlocks အဖွဲ့ကပြောပါရယ်။ဘာကြောင့်အဲဒီအချိန်အတွင်းမှာအင်တာနက်ဆက်သွယ်ရေးကိုဖျက်ထားတာလဲဆိုတာစစ်ကောင်စီကရှင်းလင်းချက်မပေးပါဘူး။ဩစတြေးလျနိုင်ငံဒီခင်တက္ကသိုလ်ကစိုက်ဘာလုံခြုံရေးဆိုင်ရာကျွမ်းကျင်သူဒေမီယန်မန်နျူရယ်ကစစ်ကောင်စီအနေနဲ့ဖမ်းဆီးရမယ့်လူတွေကိုခြေရာခံလိုက်ဖို့အဲ့ဒီအချိန်အတွင်းမှာအချက်လက်တွေကိုခွဲခြားဆန်းစစ်တာမျိုးလုပ်တာကဖြစ်နိုင်ခြေတစ်ခုဖြစ်တယ်လို့ AFP သတင်းဌာနကပြောပါရယ်။ဒါပေမဲ့မဲလ်ဘုန်းမြို့ RMIT တက္ကသိုလ်က Matt Warren ကတော့စစ်ကောင်စီဟာတရုတ်အစိုးရလုပ်တဲ့အတိုင်းသတင်းအချက်လက်စစ်ဆင်မှုကိုထိန်းချုပ်ဖို့အတွက် Internet Firewall တစ်ခုတည်ဆောက်နေတာဖြစ်နိုင်တယ်လို့ပြောပါရယ်။Facebook အပါအဝင်လူမှုဆက်သွယ်ရေးမီဒီယာတွေကိုလည်းအခုချိန်ထိပိတ်ထားပြီးအသုံးပြုသူတွေအနေနဲ့ပိတ်ထားတာကို VPN နီးလန့်နဲ့ကြောပြီးသုံးနေကြရတာပါ။ဆရာနာဒေးမှုကိုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေကိုအထူးသဖြင့် Facebook ပေါ်မှာစီယုံလုံးစော်နေကြတယ်လို့စစ်ကောင်စီကယူဆတဲ့အတွက်အခုလိုပိတ်ထားပုံရပေမဲ့ဒီအချက်ကြောင့်တော့စာနာပြပွဲတွေရပ်သွားအောင်မလုပ်နိုင်မဲအပြင်းထန်ဆက်ဖြစ်နေစေပါ။ဒီတော့တင်မှာပဲ Facebook ကနေစစ်ကောင်စီရဲ့သတင်းတွေကိုထုတ်ပြန်နေတဲ့MRTV Live Facebook စာမျက်နှာကိုဖြုတ်ချပေးဖို့အသုံးပြုသူတွေက online ကနေ Facebook ကိုဝိုင်းပြီးတင်ပြကြတဲ့အတွက်အဲ့ဒီစာမျက်နှာကို Facebook ကဒီကနေ့မနက်ပိုင်းမှာဖယ်ရှားလိုက်ပါတယ်။ကြမ်းရှိနေသေးတဲ့ MRTV Facebook စာမျက်နှာကိုအလားတူလှုပ်ဆောင်ဖို့လှုံ့ဆော်တာတွေလည်းကြေကြေပြန့်ပြန့်ထွက်နေပါတယ်။မြမအရေးနဲ့ပတ်သက်ပြီးအရှေ့တောင်အရှေ့နိုင်ငံများအဖွဲ့ ASEAN အဖွဲ့ဝင်နိုင်ငံတွေအကြားဆွေးနွေးပွဲတစ်ခုစီစဉ်ပေးဖို့လက်ရှိ ASEAN အလှည့်ကြောင်ဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့စော်ဘွားဟာဆနာဘူကီယာကိုအင်ဒိုနီးရှားနိုင်ငံသားရဲ့ဝင်ကြီးရက်တနိုမာဆူဒီကဒီကနေ့တိုက်တွန်းလိုက်ပါတယ်။ဘရူနိုင်းနိုင်ငံဘန်ဒါဆရီဘဂဝံမြို့တော်မှာစော်ဘွားဘူကီယာနဲ့ဒီကနေ့တွေ့ရောက်တွေ့ဆုံပြီးဝင်ကြီးမစ်မာဆူဒီကအဲ့ဒီလိုတိုက်တွန်းတာပါ။အာဆီယံအဖွဲ့အနေနဲ့အပြုသဘောထိတွေ့ဆက်ဆံမှုနဲ့မြန်မာလူထုဘေးကင်းလုံခြုံရေးနဲ့တာယာဝါပြောရေးတို့ကိုအလေးထားမှာဖြစ်တယ်လို့စော်ဘွားဘူကီယာကပြောတဲ့အကြောင်းပြေဆုံးမဲ့ပြီးတဲ့နောက်အွန်လိုင်းကလုပ်တဲ့ရှင်းလင်းပွဲမှာဝန်ကြီးမစ်မာဆူဒီကပြောပါတယ
် principle yang kita paham untuk membantu Myanmar yaitu tetap menghormati prinsip non interference mengutamakan constructive engagement
မြန်မာနိုင်ငံကိုကူညီရမှာကျွန်တော်တို့နားလည်ထားတဲ့မူဝါဒတွေကတော့ဝင်မဆွက်ရေးဆိုတာကိုလေးစားဖို့အပြုသဘောထိတွေ့ဆက်ဆံမှုကိုအလေးပေးဖို့မြန်မာလူထုဘေးကင်းလုံခြုံရေးနဲ့တာယာဝါပြောရေးတို့ကိုအလေးပေးဖို့တဆိုင်သူအားလုံးပါဝင်တဲ့ဒါမှမဟုတ်အားလုံးပါဝင်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုအထောက်အကူပြုဖို့အပါအဝင်မြန်မာလူထုအတွက်အကောင်းဆုံးအဖြေတွေကိုအကောင်အထည်ဖော်ရေးပါဝင်လို့ဆောင်ဖို့ဖြစ်ပါတယ်လို့ဝန်ကြီးမာဆူဒီကပြောပါတယ်။အင်ဒိုနီးရှားနိုင်ငံသားဝန်ကြီးမစ်မာဆူဒီဟာဒူနိုင်ကအပြန်စင်ကာပူဝင်ပြီးစင်ကာပူနိုင်ငံသားဝန်ကြီးဗီဗီယန်ဘာလာခရစ္စနန်နဲ့တွေ့ဆုံမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်တင်နေပါတယ်ရှင
်ပေါ်ဒူနေညာပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကသူပိုင်တယ်လို့ကြေညာထားတဲ့ကျဉ်းစုတွေနာကနေ American ရေးတဲ့သမောတဆင်ဒီနေ့ဖြတ်မောင်းခဲ့ပါတယ်။ပိုင်ဆိုင်မှုအငြင်းပွားနေတဲ့ရေးချင်းနယ်နိမိတ်ထဲမှာတရုတ်ကသူပိုင်နယ်မြေတွေဖြစ်ကြေညာထားတာကို American ကစိန်ခေါ်ပြီးလွတ်လပ်စွာရေးချောင်းတွာလာခွင့်ကိုပြသတဲ့သဘောပဲဖြစ်ပါတယ်။ USS Russell ဖြတ်သိမ်းဖို့ဟာ Spratly ကျဉ်းစုတွေနာမှာနိုင်ငံတကာဥပဒေနဲ့အညီရေချောင်းသွာလာခွင့်နဲ့လွတ်လပ်ခွင့်ကိုကျင့်သုံးလွှတ်ဆောင်ခဲ့တာပါလို့ American အမှတ်9ရေတပ်ဖွဲ့ကပြောပါတယ်။အဲဒီကျဉ်းစုအားလုံးကိုပိုင်တယ်လို့တရုတ်ကကြေညာထားပြီး Brunei, Malaysia, Philippines, Taiwan နဲ့ Vietnam တို့ကလည်းကျဉ်းစုရဲ့တစိတ်တပိုင်းဒါမှမဟုတ်အားလုံးကိုသူတို့လည်းပိုင်တယ်လို့အပြိုင်ကြေညာထားတာပါ။တဘာဝရင်းမြစ်ပေါ်ကျော်သွားတဲ့ဒီတောင်တရုတ်ပင်လယ်တွင်နယ်မြေတွေကိုသူပိုင်ဖြစ်တရုတ်ကကြေညာထားတဲ့ကိစ္စဟာဆက်ဆံရေးပုံပြီးယိုယွင်းလာနေတဲ့အမေရိကန်နဲ့တရုတ်ကြားမှာအဓိကကိစ္စတရတစ်ခုဖြစ်လာနေတာပါ။ကုန်သွယ်ရေး COVID-19 ကာယရောဂါဘယ်ကစလဲဆိုတဲ့ကိစ္စ၊ဟောင်ကောင်ရေးထိုင်ဝမ်ရေးနဲ့ဝီဂါမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုဆိုင်ရာဆက်ဆွဲချက်တွေကြောင့်ဒီနှစ်နိုင်ငံကြားဆက်ဆံရေးအဆင်မပြေဖြစ်နေတာပါ။ အကျိုးစီးပွားအပြိုင်ဖြစ်နေတဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့တရုတ်နိုင်ငံဟာအင်္ဂလိပ်နိုင်ငံတွေပေါ်အနိုင်ကျင့်မှုစူးစမ်းနေတယ်ဆိုပြီးအမေရိကန်ဘက်ကဖြစ်တင်ရှုတ်ချထားပါပဲ။အမေရိကန်ဟာဒေတာတွေမှာမတိမငြိမ်ဖြစ်အောင်လုပ်ဖို့စူးစမ်းနေတယ်။သူတို့ဆိုရပြည်တွင်းကိစ္စကိုဝန်ဆွတ်နေတယ်ဆိုပြီးတရုတ်နိုင်ငံဘက်ကလည်းထပ်တလဲလဲဖြစ်တင်ပြောဆိုထားပါတယ်ခင်ဗျ။ဂျပန်အနေနဲ့ကိုဗစ်ကာကွယ်ဆေးထိုးဖို့အကြာကြီးစောင့်ကြရကနေဒီနေ့တော့စထိုးပေးနေပါပြီ။ပထမဆုံးအနေနဲ့တိုကျိုဆေးရုံမှာ Pfizer BioNTech ကုမ္ပဏီကာကွယ်ဆေးလက်ခံရရှိပြီးနိုင်ပိုင်းတွင်အခုလိုစထိုးပေးခဲ့တာပါဂျပန်တနိုင်ငံလုံးကဆရာဝန်နဲ့သူနာပြုပေါင်း 4,000 ထိကိုအခုပထမကြိမ်ထိုးပေးပြီးရှေ့လမတ်လမှာတော့ကျန်းမာရေးလုပ်သားပေါင်း 3.8 သန်းနဲ့နောက်ပိုင်းမှာ65နှစ်နဲ့အထက်36သန်းခန့်ကိုထိုးပေးဖို့ပြင်ထားပါတယ်တကယ်တော့ဒီနှစ်ကြိမ်ထိုးရတဲ့ကာကွယ်ဆေးကိုတနင်္ဂနွေနေ့ကမှဂျပန်မှာတည်ပြုပေးခဲ့ပြီး G7 စိတ်မှုထက်သည့်ခုနှစ်နိုင်ငံထဲမှာနောက်ဆုံးကာကွယ်ဆေးထိုးပေးနိုင်တဲ့နိုင်ငံဖြစ်လာကမဖြစ်မနေထိုးဖို့တော့အမိန့်မထုတ်ထားပါဘူး။တောင်အာဖရိကမှာတော့နောက်ကာကွယ်ဆေးတစ်မျိုးဖြစ်တဲ့ AstraZeneca နဲ့ Oxford ကာကွယ်ဆေးဟာနိုင်ငံထဲမှာတွေ့တဲ့ပိုးမျိုးကွဲသစ်အပေါ်ထိရောက်မှုနည်းကြောင်းလေ့လာတွေ့ရှိပြီးဒီကာကွယ်ဆေးထိုးဖို့ကိုရည်ဆိုင်ထားပါတယ်။ဒါကြောင့်မှာယူလက်ခံပြီးသားနှစ်ကြိမ်ထိုးရတဲ့ဒီကာကွယ်ဆေးပေါင်းတစ်သန်းကိုအာဖရိကသမဂ္ဂကနေတဆင့်အခြားအာဖရိကတိုက်နိုင်ငံတွေကိုပို့ပေးသွားမယ်လို့တောင်အာဖရိကကျန်းမာရေးဝန်ကြီးဇဝါလီ MKC ကလွှတ်တော်မှာဒီနေ့ပြောခဲ့ပါတယ်ခင်ဗျာဒီထိုင်နိုင်ငံအနေနဲ့နောက်ထပ်ကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်တစ်ခုထပ်တွေ့လိုက်ပြီးလူပေါင်း38ဦးထိနိုင်ငံထဲမှာလောလောဆယ်ကူးစက်ထားပြီလို့သုတေသီတွေကဆိုပါတယ်အီဒင်ဘတ်တက္ကသိုလ်သုတေသီတွေက B1525 လို့သိထားတဲ့အခုမျိုးကွဲသစ်ဟာအရင်ပြည်ထိုင်ရှေ့တောင်ပိုင်းကန့်ဒေသမှာအသစ်တွေ့ခဲ့တဲ့ B117 မျိုးကွဲသစ်နဲ့ဗီဇဖြစ်စဉ်တူညီကြောင်းတွေ့ထားတယ်လို့ဆိုတာကို Guardian သတင်းစာမှာတနင်္လာနေ့ကဖော်ပြခဲ့ပါတယ်။ဒီမျိုးကွဲသစ်မှာကတောင်အာဖရိကနဲ့ဘရာဇီးမှာပေါ်လာတဲ့စိုးရင်စရာကောင်းတဲ့ E484K လိုမျိုးမျိုးရိုးဗီဇပြောင်းလဲမှုကိုအသေးချာတွေ့ထားတယ်လို့လည်းဒီသူတွေသည်တွေကသတိပေးထားပါတယ်။ဒီစိုးရင်စရာမျိုးကွဲသစ်ကိုအခု38ဦးတဲ့ Wales ဝေလာဒေသမှာ2ဦးနဲ့အင်္ဂလန်ဘက်မှာ36ဦးတွေ့ထားကြောင်းသူတွေကအတည်ပြုထားပါတယ်။ဒါ့အပြင်အခု B1525 မျိုးကွဲသစ်ကိုနိုင်ဂျီးရီးယား၊ဒင်မတ်နဲ့အမေရိကန်နိုင်ငံတွေမှာလည်းတွေ့ထားပြီးသားဖြစ်ပါတယ်။အင်္ဂလန်ကျန်းမာရေးဌာန PHE ကတော့ဒီမျိုးကွဲသစ်ကိုဆက်လေ့လာနေပြီးအခုချိန်ထိတော့ပိုပြင်းထန်တာနဲ့ပိုကူးစက်နိုင်တာကိုမတွေ့ရသေးဘူးလို့ဆိုပါတယ်ခင်ဗျာ။စစ်ပွဲပြည်ပကဖြစ်ရာဒေသတွေမှာကိုဗစ်ကာကွယ်ဆေးထိုးပေးနိုင်ဖို့အပြည့်အခက်တွေရထားပေးရေးဗြိတိန်နိုင်ငံကတိုက်တွန်းဖို့ရှိနေပါတယ်။ပေါ်ထူးနေမှာချမှတ်မယ်ကုလသမဂ္ဂလူကြိုင်းကောင်စီဆုံးဖြတ်ချက်ထဲမှာဒီ COVID-19 ကာကွယ်ဆေးလူသန်းပေါင်းများစွာထိုးပေးနိုင်ဖို့ဒေတာဆိုင်ရာပြည့်ခတ်ရပေးရေးလုပ်ဖို့ဒီထိုင်နိုင်ငံရဲ့ဝန်ကြီးကတောင်းဆိုသွားဖို့ရှိနေတာပါဒါဟာကျင့်ဝတ်ရာတာဝန်ရှိပြီးဒီ virus ကိုချိန်မုံဖို့အားလုံးဝိုင်းလို့ရမယ်မဟာဗျူဟာလိုအပ်ချက်ဖြစ်တယ်လို့ကမ္ဘာ COVID ကာကွယ်ဆေးထိုးဆိုင်ရာ15နိုင်ငံပါလူကြိုင်းကောင်စီဆင့်မြင့်ဆွေးနွေးပွဲတွေပြောမှာဖြစ်ကြောင်းဒီထိုင်နိုင်ငံရဲ့ရုံးချင်ညာချက်မှာဖော်ပြထားပါတယ်ကုလသမဂ္ဂအနေနဲ့COVID-19 ကာကွယ်ဆေးကိုတစ်ကမ္ဘာလုံးမှာညီညီမျှမျှတန်းတူရရှိနိုင်ရေးတွန်းအားပေးလှုပ်ဆောင်လာခဲ့ရမှာအားလုံးအန္တရာယ်ကင်းတဲ့အချိန်မရောမချင်းဘယ်နိုင်ငံမှာအန္တရာယ်ကင်းမှာမဟုတ်ဘူးလို့အလေးနဲ့ပြောနေတာဖြစ်ပါတယ်။ဒီကာကွယ်ဆေးမညီမမျှသာထိုးပေးနေရင် virus ကလည်းနောက်ထပ်ဗီဇတွေပြောင်းပြီးကာကွယ်ဆေးမတိုးတဲ့မျိုးကွဲသစ်တွေထပ်ပေါ်လာနိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။တကယ်တော့စစ်ပွဲပဋိပက္ခတွေနဲ့မတည်မငြိမ်မှုတွေကြောင့်ကမ္ဘာပေါ်ကလူသန်းပေါင်း160ကျော်ဟာဒီကာကွယ်ဆေးမရမဲ့အန္တရာယ်နဲ့ရင်ဆိုင်နေရတာမှာဂျီမင်၊ဆီးရီးယား၊တောင်ဆူဒန်နဲ့အီသီယိုးပီးယားနိုင်ငံတွေလည်းပါပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါအခုကျွန်မတို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA မြန်မာပိုင်း Facebook စာမျက်နှာ VOA Burmese News နဲ့ website စာမျက်နှာburmese.voanews.com တို့မှာလည်းအချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်။အခုတော့လက်တလုံးမြန်မာနိုင်ငံထဲမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုစက်တိုက်တင်ဆက်ပေးသွားပါမယ်ရှင်။မြန်မာနိုင်ငံမြို့ကြီးတွေနဲ့နေရာအတော်များများမှာဆနပြလှုပ်ရှားမှုတွေဟာသတင်းနှစ်ပတ်လောက်ရှိလာတဲ့အချိန်မှာအင်အားအလုံးအင်းနဲ့လမ်းမောထွက်ပြီးတော့ဆနပြတာတွေ့ကြရတယ်လို့ပုံစံသစ်နဲ့လှုပ်ရှားမှုတွေကိုလည်းတွေ့ရပါတယ်။အပြည့်အစုံကိုတော့ကိုတိုင်သွားရောက်သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောင်မှအင်တန်နာချွန်ကပြောပြပေးပါရှင်။
လဲတဲ့လမ်းဆောင်တဲ့နိုင်ငံတကာတန်ယုံရှိတွေအပါအဝင်ဆန္ဒပြသူတွေကအဓိကစုဝေးရာနေရာတွေမှာ ဒီကနေ့လူပေါင်း1000ချီစုဝေးခဲ့ကြပါတယ်။တန်းနဲ့ချီတဲ့လူလူလှုပ်ရှားမှုအဖြစ်အင်အားပြဖို့တက်ကြွလှုပ်ရှားသူတွေတိုက်တွန်းခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေအရင်ကြီးကထက်လမ်းပေါ်ပြန်ထွက်လာကြတာပါ။ဒီကနေ့လှုပ်ရှားမှုမှာတော့အရင်ရက်တွေနဲ့မတူဘဲတမူထူချာပြီးကားတွေယာဉ်တွေကိုလမ်းတွေပေါ်မှာဆက်ပြက်နေသလိုဟန်ဆောင်ပြီးပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေကိုအာဏာပိုင်တွေဟန်တာနှောက်ယှက်မှာကိုကာကွယ်တဲ့အနေနဲ့ကားတွေယာဉ်တွေနဲ့ပိတ်ဆို့ဆန္ဒပြတဲ့နေ့ကိုတုံးခဲ့ကြတာလို့လည်းရကုံမြို့ကဆန္ဒပြသူတယောက်ကပြောပါတယ်
။ကားတွေဂျမ်းဖြစ်တယ်။ဂျမ်းဖြစ်တာကတော့ဒီအခုဖြစ်နေတဲ့ဒီအာဏာယူတွေအတွက်ကြောင့်လမ်းတွေကိုတမင်တကာကျွန်တော်ကားတွေလည်းမပြတ်ဘဲနဲ့တက်ကြင်အောင်ဆောင်လဲရတာပေါ့နော်။အဲ့လိုမျိုးပေါ့ဒါဆန္ဒကိုယ်ကြီးလည်းကိုယ်နိုင်တဲ့ဘက်ကကိုယ်ကြီးဆန္ဒပြတာပေါ့။ဒီမြင်ရတော့မဟုတ်ဘူး။
CDM လို့ခေါ်တဲ့အနုနီးနဲ့အာနာပီဆိုင်ရေးလှုပ်ရှားမှုမှာဝန်ထမ်းတွေအလုံးမစင်ပဲပူပေါင်းပါဝင်အောင်တိုက်တွန်းမှုတွေနဲ့အတူအသွားအလာတွေရပ်ဆိုင်းအောင်ဆန္ဒပြသူတွေကရည်ရွယ်ခဲ့ကြတာပါ။
ကျွန်တော်တို့လူငယ်တွေကစပြီးတော့ CDM လို့ခေါ်တဲ့တယ်လီဂျီမန်ဆိုလူတွေကအခုချိန်ထိတက်နေကြတော့မှာနော်။အဲအဲ့လိုအနေအထားမျိုးမှာကျွန်တော်တို့ဒီလူငယ်တွေအနေနဲ့ဒီ CDM ကိုဒီအားပြပုံစံမျိုးနဲ့ပေါ့နော်။ဆောင်ကြတာတော့လေပြပားနေနဲ့ရှိတဲ့အနေနဲ့ဝါမိကူညီပေါင်းဆောင်ပေးတာပါ။
ငင်းချက်နဲ့လှုပ်ရှားမှုတွေမှာအလုံးမစင်ပဲပူပေါင်းပါဝင်ကြဖို့တိုက်တွန်းမှုတွေနဲ့အတူအစိုးရဌာနတွေကဝန်ထမ်းတွေလှုပ်ရှားမှုမှာပူပေါင်းလာကြသလိုလမ်းပေါ်ထွက်ကန့်ကွက်တဲ့ဆန္ဒပြပွဲတွေမှာလည်းပါဝင်လာကြပါတယ်။ဆန္ဒပြလှုပ်ရှားမှုတွေစတင်ချိန်ကစလို့ရပ်ဆိုင်နေတဲ့မြေထားဌာနဝန်ထမ်းတွေကလည်းဒီကနေ့ရန်ကုန်ဗူတာကြီးကနေကုလသမဂ္ဂရုံးရှိအထိချီတက်ခဲ့ကြပြီးတော့ဆန္ဒပြပွဲမှာပါဝင်ခဲ့ကြပါတယ်။ရန်ကုန်မြို့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့မြမမြေထားဌာနဝန်ထမ်းတို့ကတော့စင်ခေါ်မှုတွေရှိနေပေမဲ့ငင်းချမ်းနဲ့လှုပ်ရှားမှုမှာပါဝင်ဖို့အဆုံးဖြတ်ထားတယ်လို့ပြောပါရယ်
။စီရန်ကိုကျွန်တော်ဘာကြောင့်လှုပ်တာလဲဆိုတော့ကျွန်တော်စစ်အာဏာရှင်ကျွန်တော်မကြိုက်လို့ပဲ။နော်။ဒီလက်ရှိကျွန်တော်တို့ဆိုရရတဆိုရကျွန်တော်နှစ်တက်လို့စစ်အာဏာရှင်ကိုကျွန်တော်မကြိုက်လို့ကျွန်တော်မလှုပ်တာပါ။စီရန်လှုပ်တဲ့ဝင်သားတွေမှာကျွန်တော်တို့မှာအခက်ခဲတွေရှေ့မှာလည်းများစွာခက်ခဲတွေကြုံခဲ့ပြီးတော့ကျွန်တော်တို့တော့မမှုတော့ပါဘူး
။စူးလေစီရီအနီးတစ်ဝိုက်အပါဝင်အချက်အချာနေရာတွေမှာတိမ့်နဲ့ချီစူဝေးခဲ့ကြတဲ့လှုပ်ရှားမှုတွေမှာတော့တကြွလှုပ်ရှားသူတွေကဟောပြောစည်းရုံးမှုတွေလည်းရှိခဲ့ပါတယ်။1988ခုနှစ်လူထုအောင်ကြွမှုမှာဦးဆောင်ခဲ့သူတဦးလည်းဖြစ်လက်ရှိလှုပ်ရှားမှုတွေမှာပါဝင်မှုကြောင့်အာဏာပိုင်တွေကဖမ်းဝရမ်းထုတ်ထားတဲ့ကိုမင်းကိုနိုင်ကလည်းဆန္ဒပြလှုပ်ရှားမှုတွေကိုအတန်းနဲ့သတင်းစကားပါခဲ့ပါတယ်
။အဓိကကပါတဲ့ CDM ကိုတဲ့ဝန်ထမ်းတွေရဲ့တပိတ်ပြောတဲ့အလို့မသိတဲ့လှုပ်ရှားမှုကအဓိကကြတယ်ဆိုတာအဓိကပါတယ်။ဒါပေမဲ့ CDM ဟာရုပ်မတက်တာတခုတည်းလားဆိုရင်တော့မဟုတ်ပါဘူးမှတ်တာပါအဲ့ဒီအာဏာတို့တက်ကောင်စီရဲ့အမေရိကန်ညီသားချက်တွေတို့ပြန်ပြင်ညာချက်ပါများအားလုံးကိုညှဉ်းဆဲမှာပါဘုတ်ဒီတော့ဘုံသူညုံမှုယူရမယ်ဘုတ်ချင်းချင်းစောင့်ရှောက်ကြပဲဒီလိုသွားရပါလိမ့်မယ်
ဆန္ဒပြသူတွေအများစုစုဝေးရနေရာတွေဖြစ်တဲ့လှယ်တန်းမြေနီကုန်းစုလေစတဲ့နေရာတွေမှာကားတွေစပိန်တွေနဲ့လမ်းတွေပိတ်ထားပြီးထိုင်တဲ့ပိတ်ဆန္ဒပြခဲ့ကြပါတယ်တန်ယုံတွေနဲ့ကုလသမဂ္ဂရုံရှိတွေမှာလည်းဆန္ဒပြသူတွေကဖျော်ဖြေရေးတရုတ်ပြစတဲ့အမျိုးမျိုးစုံနဲ့ပါဝင်နေကြတာပါဝင်ထမ်းတွေအလုံးသမားတွေအပါအဝင်လူတန်းစားပေါင်းစုံပါဝင်လာတဲ့လှုပ်ရှားမှုတွေအချိန်မြင့်လာနေချိန်မှာပဲမကြသေးခင်ရက်တွေကလုံခြုံရေးတပ်ဖွဲ့ဝင်တွေကအင်အားသုံးနှိမ်နှင်းတာဖမ်းဆီးတာတွေလည်းရှိခဲ့ပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကတော့ငြိမ်းချမ်းတဲ့လှုပ်ရှားမှုတွေကိုအင်အားသုံးနှိမ်နှင်းတာတွေဖမ်းဆီးတာတွေမလုပ်ဖို့နဲ့အရတားအစိုးရခေါင်းဆောင်တွေအပါအဝင်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်ရှင်
။မအိတ်တနာထွန်းပါရှင်။စစ်အာဏာသိမ်းတဲ့ February 1ရက်နေ့ကလေးကနေအခုချိန်ထိဆိုရင်ဖမ်းဆီးထားသူ400ကျော်ထက်မနည်းရှိလာကြောင်းနိုင်ငံရေးအကျဉ်းသားအရေးလှုပ်ရှားသူတွေကပြောပါတယ်ဖမ်းဆီးခံထားရသူတွေဟာမိသားစုနဲ့တွေ့ခွင့်မရတယ်လို့ဥပဒေနဲ့အညီအခွင့်အရေးတွေမရကြဘူးလို့လည်းပြောပါတယ်အပြေအဆုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မတ်မီခါကပြောပြပေးပါရှင
်စစ်တပ်ကအာဏာသိမ်းချိန်ကစလို့ဖမ်းဆီးခံရသူတွေနဲ့နောက်ဆက်တွဲအကြမ်းမဖက်တဲ့အာဏာဖီဆန်ရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူ400ကျော်ရှိကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံ AAPBB ကပြောပါတယ်။ဖမ်းဆီးမှုအများစုဟာအာဏာသိမ်းမှုနောက်ပိုင်းလှုပ်ရှားမှုတွေနဲ့ဆက်နွယ်နေတယ်လို့လည်း AAPB အဖွဲ့ကတွဲဖက်အတွင်းရေးမှူးဦးဘိုကြီးကပြောပါတယ်
။ဟိုကျွန်တော်တို့ရဲ့ဖြစ်ရင်းအရတော့452ယောက်ရှိပါတယ်။အဲဒီမှာ305ယောက်ကပြန်ထွက်သွားတယ်ဆိုတော့ကျတော့419ယောက်ကျန်ပါတယ်။အထူးကြတော့ဒီအစိုးရအဖွဲ့အစည်းတွေနောက်ထပ်တော့အမှတ်ဒီတော့ဒီ energy budget ကိုဒီကျဲဟိုအလုံးလက်တိုင်းအလုံးလက်ကောင်းဆောင်တွေတော့ဒီ CDM structure ပုံစံတွေကြောင်းစရာတွေတော့ဒီ activities တွေဒါတွေကိုအဓိကတက်ပြထားပြီးတော့လုပ်နေတယ်ကျွန်တော်တို့တွေ့ရပါတယ်ပြီးရတဲ့ကတော့သူတို့ကလည်းဒီ energy ကိုအဓိကဖြုံပွင့်တဲ့ပုံစံတွေလုပ်ဆောင်နေတာမျိုးကျွန်တော်တို့သိရပါတယ်ဒါတော့ဒီစစ်ပုတ်ဒီပိတ်ကျောင်းကအောက်ကျတဲ့ဒီကတော့ဒီ yes ကောင်ခေါ်သွားတာလို့အဲ့ဒီအတူတူကတော့ဟိုသိရတာရှိတယ် တော့ဒီလိုပြန်တက်လာတဲ့မျိုးလေးရှိပါတယ်။နောက်အဲ့လိုမြန်မာပြည်ကဖော်တော်ရတဲ့ဒီတော်များကတော့ဒီခေါ်တော်မှသွားရင်ခေါ်တော်မှအများစုတော့မသိကြပါဘူး။
တမရော်ကအာနာသိမ့်ပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တမရဦးဝင်းမြင့်နဲ့အစိုးရအဖွဲ့ဝင်တွေအပြင်တက်ကြွလှုပ်ရှားသူတွေကိုလည်းဖမ်းဆီးခဲ့တာပါဒီအထဲမှာပါဝင်ခဲ့တဲ့ဦးမြအေးဟာဆိုရင်လဲသတင်းသုံးပတ်လောက်ရှိလာတဲ့အထိအကျိုးအကြောင်းမသိရသေးဘူးလို့လဲဦးမြအေးရဲ့မိခင်ကပြောပါတယ်ကျမရေမကောင်းတဲ့သားဖြစ်သူအတွက်စိတ်မအေးရဘူးလို့လဲဦးမြအေးမိခင်က VOA ကိုပြောပါတယ
်ဘာမှမရအောင်ဘာမှမရအောင်ဘာမှမကြအောင်ဘာမှမကြဘူးဘာမှကဘာမှဆက်တယ်လို့မရဘာမှလည်းမကြဘူ
း CDM လို့ခေါ်တဲ့အာနာသိမ့်မှုကိုအကျမ်းမဖက်အာနာဖီဆန်နဲ့လှုပ်ရှားမှုနဲ့ဆက်နွယ်ပြီးနိုင်ငံဝန်ထမ်းတွေအပါအဝင်နိုင်ငံအနှံ့မှာအာနာပိုင်တွေကဖမ်းဆီးမှုတွေရှိနေတာပါအေယာဝတီတိုင်းအင်ကပူမြို့နယ်မဲဇလီကုန်းတိုက်နယ်ဆေးရုံကကလေးနှစ်ယောက်ဖခင်ဆရာဝန်ဒေါက်တာပြည့်ဖြိုးနိုင်ဟာဆိုရင်လေဖေဖော်ဝါရီ17ရက်နေ့တည်းကဖမ်းဆီးခေါ်ဆောင်သွားခံရပြီးမိသားစုကခုချိန်ထိတွေ့ခွင့်မရသေးဘူးလို့ပြောပါတယ်။ထောင်သုံးနှစ်ချနိုင်တဲ့တဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေနဲ့တရားစွဲဖို့ပြင်ဆင်နေတယ်လို့သာကြားသိရပြီးရှေ့နေဖြစ်သူကတဆင်တွေ့ဆုံဖို့ကြိုးစားနေစေဖြစ်ကြောင်းလည်းဇနီးဖြစ်သူက VOA ကိုပြောပါတယ်
။တွေ့ခွင့်မရသေးပါဘူးရှင်။မနီးကလည်းကျမရှေ့နေကသူကအကျဉ်းထောင်မှလို့ပြောတော့တွေ့တာကိုအဲ့ဒါမဟုတ်ဘူးလို့လို့အဲ့လိုတွေပြောလိုက်တယ်ရှင်။ဟိုလိုလိုဒီလိုလိုတွေပြောလိုက်တယ်။ဖတီးရနေညနေ 3:50 လောက်ကဖမ်းလာတာကတဘာဝဘေးနဲ့ကြားဆွဲမယ်လို့တော့သိပါတယ်ရှင်။ဒါသူတို့လုံးသမျှခံနေရတာအမှန်တရားဥပဒေအတိုင်းလည်းမဟုတ်ဘူးလေ။ဥပဒေရရှိတွေကိုမေးကြည့်တာလို့တရားရှေ့နေတွေကိုမေးကြည့်တော့လေဒီလိုမျိုးမဖြစ်တဲ့ဟုတ်ပေါ့ကို့အခွင့်အရေးရှိရဲဆိုတော့ဒါပေမဲ့ကျမတို့ကကို့အခွင့်အရေးတွေဆုံးရှုံးနေတာပေါ့မျောလင်းချက်တွေမဲ့ပြီးတော့
အာနာဖီဆန်ရေးလှုပ်ရှားမှုတွေနဲ့လမ်းမောထွက်ဆန္နာပြပွဲတွေဆက်လက်ရှိန်ကောင်းနေစေမှာပဲဖမ်းဆီးမှုတွေဆက်လက်ထွက်ပေါ်နေတာပါ။ညဘက်အချိန်မတော်ဥပဒေမဲ့ဖမ်းဆီးမှုတွေနဲ့ဖမ်းဆီးခံရသူတွေဟာဥပဒေနဲ့အညီခံစား권တွေဆုံးရှုံးနေရတယ်လို့လဲ AAPP အဖွဲ့ကဥပိုလ်ကြီးကထောက်ပြသွားပါတယ်။
ဒီလိုရှိရင်ဒါဥပဒေရဟိုတရားကုန်စည်မှုရောက်ပါတယ်။သူရတော့အကောင့်ကြီးတန်ရတဲ့ဒီတော်မင်းရတော့သူရတဲ့အနေနဲ့မှရှိတယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်။တကယ်တော့ဆိုလို့ရှိရင်ဟိုဥပဒေရ24နဲ့ပုံမချိုးရတာတော့တော့ဒီရှင်းနေရပိုင်ကွင်းလို့အဆက်ရှိတဲ့ဒီလိုမျိုးတွေနဲ့တွန်းဆုံနေရလို့ရှိပါတယ်။နောက်ဒီတဲ့ပြီးတဲ့အဆက်တွေပေါ့နော်။အဲ့လိုမျိုးတွေလည်းမရရှိဖြစ်နေတဲ့အခါကျတော့ဒီလိုရဲ့ကျမ်းမာမြေချင်းတွေကသာအများဆုံးလည်းကောင်းပါလေ။တချို့အကောင့်ခံအကောင့်ကလေးဒီကကျဲမော်ကြီးကလည်းမကောင်းတဲ့ပြည်ရဲ့ပါတယ်သူတို့ရဲ့ဒီကူဝါးကြီးပုံမှန်တော့ဆုံးမရှိရတာပေါ့ဒါလည်းတော့သူ့ရဲ့အခြေအနေအများကြီးရှိပါတယ်ဥပဒေရောက်လို့ပဲအာဏာသိမ်းတရားမှုပြီးတော့ဒီရောက်နဲ့အစိုးရကလူတွေမတရားတခုဖမ်းဆီးနေတဲ့စောင့်ကြည့်ချုပ်နှောင်တာလည်းဖြစ်ပါလားပြီးတော့ဒီကောင်ကသဘောမျိုးနဲ့ဖမ်းဆီးနေတဲ့ပုံစံမျိုးကိုကျွန်တော်တို့တွေ့ရတယ်ဒါမျိုးကဘယ်လိုမလုပ်တင်ဘူးနောက်တစ်ခုဒီလူတွေအများဆုံးဖြစ်ပေးဖို့လိုတယ်ဒီလူ channel ကိုလေးစားလိုက်နိုင်ဖို့လိုပါတယ်
လက်တလောဖန်းစည်းမှုတွေနဲ့ဖန်းစည်းထိမ့်သိမ်းခံရသူတွေအခွင့်အရေးဆုံးရှုံးမှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးအဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ခံဖြေဆိုမဲ့သူမရှိပါဘူးကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကလည်းဥပဒေမဲ့ဖန်းစည်းမှုတွေအပေါ်ကန့်ကွက်ပြောဆိုထားကြသလိုအရတားအစိုးရခေါင်းဆောင်တွေအပါအဝင်ဖန်းစည်းထားသူတွေကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုထားကြပါတယ်ရှင်
မြန်မာနိုင်ငံတွင်းမှာဒီလိုစစ်တပ်အာဏာသိမ်းလိုက်တာကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးတော့ဖမ်းဆီးထားတဲ့သူဟာ400ကျော်ရှိနေပြီဖြစ်တဲ့အကြောင်းကိုမက်မီခါကသတင်းပေးပို့ထားတာပါဒီကနေ့မှာပဲဆန္ဒပြလှုပ်ရှားသူတွေကိုဖမ်းဆီးမှုတွေချင်းချောက်ခံရမှုတွေနဲ့ဖိအားပေးမှုတွေလည်းရှိတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကဆက်သွယ်စုံစမ်းမေးမြန်းထားပါတယ်ရှင်
အကြမ်းမဖက်တဲ့အာဏာဖီဆန်တဲ့လှုပ်ရှားမှုတွေနဲ့လမ်းပေါ်ထဲဆန္ဒပြပွဲတွေတတိယနှစ်ပတ်လောက်ရှိလာနေချိန်မှာပဲဝန်ထမ်းတွေလုံသမားတွေဖမ်းဆီးခံရဖိအားပေးခံရတာတွေနဲ့ရင်ဆိုင်နေရတာပါဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာဆိုရင်လေဒီကနေ့နေဆုံ3ဦးဖမ်းဆီးခံခဲ့ရတယ်လို့ကိုတိုင်တွေ့ခဲ့ရတဲ့ဆန္ဒပြသူတဦးကပြောရဲကိုပြောပါတယ
်စစ်မောင်မောင်လို့သူ့ကိုအရင်ဖမ်းတာလိုက်ပြီးတော့သူ့နောက်ကလိုက်သွားတဲ့အခါအဲ့မြောက်ကိုပါအဖမ်းဆန်ရတယ်နောက်ထပ်အားလုံးဆို3ယောက်ပါလောလောဆယ်တော့သူတို့နဲ့တော့အဆက်အသွယ်မရဘူးမရဘူးဆိုတာဖုန်းနံပါတ်တွေဖုန်းမပါတဲ့ခါကြတော့လေမရဘူ
းမနေ့တုန်းကလေရခိုင်ပြည်နယ်တောင်ပိုင်းကတန်တွဲမှာဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးကျောင်းသားလူငယ်တဦးပါဝင်၄ယောက်ဖမ်းဆီးခံရပြီးခုရှင်တိဆက်တွေ့မရသေးဘူးလို့လေဆန္ဒပြသူတဦးကပြောပါတယ
်အားလုံး၄ယောက်ပါမိန်းကလေး၁ယောက်နဲ့ကျောင်းသား၃ယောက်ပေါ့ကျောင်းသား၁ယောက်ပါတယ်ညီနာကတော့အပြင်းပြီပေါ့မရှိဘူးညီမသူတို့ကတော့ဆက်တွေ့တိုင်းဆက်တွေ့လို့မရဘူးရဲ့ဒီအစင်းသွားပြောရမှလည်းတွေ့ဆင်တော့မရဘူးရဲ့ဟိုအစားတော့ပြန်လှုပ်ပေးမယ်လို့မမျိုးပေါ်သတင်းနေကြရပေါ့ပြန်လှုပ်ပေးမယ်ဆိုလို့စောင့်နေကြတယ်ဒါပေမဲ့မလှုပ်ပေးမနဲ့အခုတရားစွဲရင်တော့သိရတယ်ပေါ့
မြန်မာနိုင်ငံမှာဆရာနာတင်ယူထားမှုပေါ်ကံကွက်ဆန္ဒပြမှုတွေပေါ်မန္တလေးနေပြည်တော်စတဲ့မြို့တွေမှာအကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုတွေရှိခဲ့ပါတယ်။မနေ့တုန်းကဆိုရင်လည်းအယောက်တီတိုင်းမြောင်းမြမြို့မှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်နိုင်နေရမှာထိခိုက်ဒဏ်ရာရသူတွေရှိတယ်လို့ဆန္ဒပြဝင်းမှာပါဝင်သူတဦးကပြောပါတယ်။ဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နေပြီးတယောက်ကိုဖမ်းဆီးတော့တယ်လို့လည်းပြောပါတယ်
။မနေ့တုန်းကတော့ကျောင်းဆရာဥစ္စာချက်ဝီရန်ချောနော်ဟုတ်ကဲ့ထိခိုက်ဒဏ်ရာရတဲ့သူတွေတော့ဥစ္စာ6ဦးလောက်တော့ရှိမှထင်တယ်6ဦး
မဆိုးရင်ရပါဘူးမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့လမ်းပေါ်ထဲဆန်တဲ့ထောက်ဖော်တာတွေရှိသလိုအစိုးရဝန်ထမ်းတွေအများပြားဟာလေရုံးတဲ့ပဲလှုပ်ရှားမှုမှာပူပေါင်းပါဝင်လာကြတာပါ CDM လို့ခေါ်တဲ့အနုနင်းနဲ့အာဏာဖီဆန်တဲ့လှုပ်ရှားမှုမှာပါဝင်ကြတဲ့ဝန်ထမ်းတွေကိုအာဏာပိုင်တွေကဖိအားပေးတာချင်းချောက်တာတွေလည်းရင်ဆိုင်နေရတယ်လို့အစိုးရရုံးဆက်ရနေပြည်တော်ကမြန်မာမီထန်လုပ်ငန်းကဝန်ထမ်းတူကပြောပါတယ
်ဝန်ထမ်းတွေအချင်းချင်းကိုပဲသူတို့ကဆက်ပြီးပြောခိုင်းတာပေါ့လူကြီးတွေကတိုက်ရိုက်တော့မပြောဘူးဝန်ထမ်းတွေအချင်းချင်းဝယ်ချန်ပြီးတော့ဘယ်လိုပြောလဲဆိုများတော့ဒီအဲ့လိုဖြန့်နေသူတွေကရုံးတက်နေတဲ့သူတွေပေါ့နော် PDM မလုပ်တဲ့သူတွေ PDM မလုပ်တဲ့သူတွေကလုပ်တဲ့သူတွေကိုသူတို့ကဟိုဝန်ထမ်းအင်ညာတွေမှာဥပမာနေပြည်တော်မှာဆိုလို့ရှိရင်လည်းနေပြည်တော်မှာဝန်ထမ်းအင်ညာတွေထဲမှာအဲ့လိုမျိုး PDM မလုပ်နေတဲ့သူတွေရဲ့အိမ်မျိုးမလုပ်တဲ့သူတွေကလာပြီးတော့လူကြီးတွေကတော့ဘယ်လိုဘယ်လိုမှားလိုက်တယ်ပေါ့နော်ပြန်တက်ဖို့ပြောတယ်ပေါ့ဟိုမတက်ဘူးဆိုလို့ရှိရင်နောက်ဖြစ်မဲ့အကြောင်းအရာတွေကိုတိုးဆက်တယ်ပေါ့နော်တာဝန်မယူဘူးပေါ့ကျမတို့ကတော့မတက်ဘူးကျမတို့ကတော့မတက်ဘူးဟိုလုံးဝပေါ့နော်ပြောမယ်ဆိုကျမတို့ကအဆိုးဆုံးအဆို
းဒီကနေ့မှာပဲမန်းလေးမြို့မှာမီးထောင်းဝန်ထမ်းတွေကိုအလုပ်ပြန်ဆင်းဖို့အာဏာပိုင်တွေတင်းကြပ်စေခိုင်းတာတွေရှိခဲ့ကြောင်းလေနိစသူတွေကပြောပါတယ်အကြမ်းမဖက်တဲ့လှုပ်ရှားမှုတွေနဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေပေါ်ပေါက်လာခြင်းကဆက်လို့မီးထောင်းလုပ်ငန်းတွေပါဝင်ဆိုးရရဲ့လုပ်ငန်းတွေတော်တော်များများလေးရပ်ဆိုင်းနေတာပါလုပ်ငန်းတွေပြန်လည်စတင်နိုင်အောင်ဖိအားပေးမှုတွေအရေးယူအပြည့်ပေးဖို့ရှင်းချောက်မှုတွေရှိနေပေမဲ့နေပြည်တော်ကမီးထောင်းဝန်ထမ်းကတော့အလျှော့မပေးဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ
်ဟိုအကောင်းဆုံးလုပ်မယ်အဆိုးဆုံးထိတော့မျှော်လင့်ထားတယ်ပေါ့နော်ဟိုဘလို့အနေထားနဲ့ပဲလာခေါ်တက်မှာမဟုတ်ဘူးကျမတို့ကဆက်ဖို့ထိအောင်ပြင်ထားတယ
်ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်နဲ့လူခွင့်ရေးလှုပ်ရှားသူတွေကတော့ညင်းချမ်းစာဆန္ဒပြလှုပ်ရှားသူတွေကိုဖမ်းဆီးရေးယူတာတွေမလုပ်ဖို့တိုက်တွန်းထားပါတယ်ဆန္ဒပြပွဲတွေနဲ့အာဏာဖီဆန်ရေးလှုပ်ရှားမှုတွေရှင်းပြင်းဖို့နဲ့ဝန်ထမ်းတွေပါပူးပေါင်းပါဝင်ကြဖို့ဒီကနေ့တိုက်တွန်းထားရှိမှာပဲညင်းချမ်းတဲ့လှုပ်ရှားမှုတွေကိုအင်အားသုံးနိုင်နေတာတွေမလုပ်ဖို့နဲ့အရေးယူတာတွေမလုပ်ဖို့လေကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးထုကိုယ်စီလေကလည်းတတိပေးပြောဆိုထားပါတယ်ခင်ဗျာ
ကိုတက်နိုင်သတင်းပေးပို့ထားတာပါရှင်အခုဆက်ပြီးတော့ဆန္ဒပြပွဲတွေကြောင့်နေဆက်ကုံသွယ်ရေးအခြေအနေတွေကိုလည်းသတင်းကိုတင်ပြပေးချင်ပါတယ်စစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေဟာမြန်မာနိုင်ငံအနှံ့ပေါ်ပေါက်နေရမှာတရုတ်နိုင်ငံနဲ့အဓိကကုံသွယ်ရေးလမ်းကြောင်းမှာပါရိုက်ခတ်မှုတွေကြုံတွေ့နေရပါတယ်ရှမ်းပြည်မြောက်ပိုင်းနေဆက်ကုံသွယ်ရေးဒေသမူဆယ်105မိုင်စခန်းအထိပြန့်နှံ့လာတဲ့ဒီလှုပ်ရှားမှုတွေကြောင့်ဒီကနေ့မှာတော့ကုံသွယ်မှုတွေနဲ့အသွားအလာတွေဟာလုံးဝရပ်ဆိုင်းတဲ့အထည်ဖြစ်ခဲ့ရတဲ့အကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင
်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာဖေဖော်ဝါရီ10ရက်ကစလို့ဆန္ဒပြပွဲတွေတဖြည်းဖြည်းအရှိန်ရလာပြီးဒီနေ့ဖေဖော်ဝါရီ18ရက်မှာတော့လမ်းပိတ်ဆို့မှုတွေနဲ့အတူကုန်စည်စစ်ဆင်မှုလည်းရပ်တန့်သွားတာပါ။ဒီမနက်အစောပိုင်းကစလို့ဆန္ဒပြသူတွေကကားတွေပိတ်တပိတ်မှောက်ကြလို့နိုင်ငံကုံသွေးကြီးဟာရာနှုန်းပြည့်ဤပါရပ်တန့်သွားကြောင်းမူဆယ်ဆန်ကုန်စီတိုင်းဂျူအုတ်ကတာဦးမင်းသိန်းကပြောပါတယ်
။ဒီက9မိုင်နဲ့မူဆယ်ဆိုတော့9မိုင်ပြီးပါ။ဒီက9မိုင်နဲ့မူဆယ်9မိုင်ကြားထဲမှာမူဆယ်ကနေပြီးတော့ဒီက9မိုင်နဲ့သွားတဲ့ကားတွေရောဒီက9မိုင်နဲ့နေပြီးမူဆယ်ကိုသွားတဲ့ကားတွေရောအကုန်လုံးလမ်းမှာကားပြတ်တယ်ဆိုပြီးတော့ကျွန်တော်ကားတွေဖိနှိပ်မှုဖြစ်နေပါတယ်။ဒီဘက်သွားလို့ဆိုရင်တော့ဒီက9မိုင်ကျက်စစ်ကွင်းမှာလည်းကျွန်တော်တို့ကုန်စည်တွေကိုလုံးဝဆက်ကြည့်ပြီးတိုင်းကျင်းရှိတော့ပါဘူး။ဒီအတွက်မူဆယ်ကုံသွေးကြီးဟာဒီဘောအစ်ဘောကိုယ်တိုင်ကလည်းတော့ဆက်သွားတော့ပြီးရှိရမှာ
။အိမ်စည်းကားရည်နဲ့အတူကုန်ကားမောင်းသူတွေလည်းဆန္ဒပြပွဲမှာပါဝင်လာတာပါ။အခုလိုဆန္ဒပြမှုတွေကြောင့်ကုန်စည်စီးဆင်းမှုထိခိုက်နိုင်ပေမဲ့နားလည်လက်ခံကြောင်းလည်းကုန်တွေတချို့ကပြောပါတယ်။မူဆယ်ကုန်သွယ်ရေးစခန်းကနေမြန်မာတရုတ်နှစ်နိုင်ငံကုန်သွယ်မှုပမာဏဟာ2019-2020ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်း4800ကျော်ရှိပြီးမြန်မာနိုင်ငံအတွက်တော့အကြီးဆုံးနေဆက်ကုန်သွယ်ရေးပါ။မူဆယ်ပါဝင်ကုံသွေးလမ်းကြောင်းတစ်ခုလုံးပိတ်ဆို့မှုတွေရှိလာပြီးလက်တလုံးမှာမန္တလေးတောင်ကြီးမြဝတီဒီကျေးသားတွေကိုသွားမဲ့ကုန်ကားတွေရဖို့ခက်ခဲကြောင်းအဝေးပြေးကုန်စီပို့ဆောင်ရေးလုပ်ငန်းရှင်အသင်းအတွင်ရေးမှူးဦးအောင်မိုးကပြောပါတယ
်ဒီ28ရက်နေ့ဆိုရင်ဒီမှာခြုံတင်စရာကားကိုကျွန်တော်တို့ခက်ခဲမတရားဖြစ်သွားတယ်အားလို့လည်းမလွယ်ကြတော့ဘူးပေါ့နော်ဆိုတော့မူဆယ်မှာလည်းအဲ့လိုဖြစ်သွားတယ်နောက်တော့ဒီ custom agent တွေလို့မလို့တော့စာပြင်တဲ့ကားနဲ့ရောချတဲ့ကားမျိုးလုပ်နေရတာဒီအဲ့ဒါကြီးလည်းပါတာပေါ့ကနဒါလာ15ရက်ကြာမှာ10ရက်ကြာမှာဆိုတော့ဒီဒီပုံမှာပဲနေပြီးတော့ဒီပုံစီစဉ်မှုတွေကတောင်းနေနေတန့်ကြမယ်အဲ့လိုဆိုဖြစ်နေမှာပဲ
Dilo chini rui pini bime, mibu jang ne sata gong pisi yu piala mu mishi yang no juza season dwa me lule piyo baare. Manika pibo a isa chao ya male, sana bia du rui ka mu se gondwe izo, man wang ke ma sana bia ke bi, diyo nang anga se so ya go gu nini ya ri cha chin siya tan bibu, miyama diyo ingle pada zaga tong gu ne taong su ke cha baare. Miyama nang an san ya, diyo tan ma ji ka ro, miyama nang an ma la shi chong tui ni ya ay nang an yi cha de de go mi min tui lu jang ne,
ဖန်စီထားတဲ့နိုင်ငံကြီးခေါင်းဆောင်တွေကိုပြန်ထုတ်ပေးပြီးဆွေးနွေးညှိနှိုင်းဖြေရှားစေလူကြောင်းနဲ့ပြည်တွင်းသတင်းဌာနတွေနဲ့မေးမြန်းရမှာပြောဆိုထားပါတယ်။ကျွန်တော်ကတော့စောထပ်ပါ။ရှမ်းကောင်ကသတင်းပေးပို့လိုက်တာပါ။ဒေါ်ရရှင်တို့အခုနောက်စင်နီယာကတော့ VUE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့စစ်အာဏာသိမ်းစနစ်ကံကွယ်ဆန္ဒပြရဲ့လူရက်ကိုထောက်ခံကြောင်းကချင်းလွတ်လပ်ရေးအဖွဲ့ကေအိုကပြောလိုက်ပါတယ်။အာဏာသိမ်းမှုနောက်ဆက်တွဲလူလူအောင်ကြောင်းမှုတွေနဲ့အတူတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြင်းငြင်းလုပ်ငန်းစဉ်အပေါ်ထိခိုက်မှာပါဆိုရင်မှုတွေရှိနေတဲ့အချိန်မှာပ
းထူးရသေးတယ်တရုတ်မြန်မာနယ်စပ်ကလက်နက်ကိုင်အဖွဲ့တွေနှုတ်ဆက်နေတယ်လို့အများကမြင်နေချိန်မှာပဲလူထုလှုပ်ရှားမှုတွေကိုထောက်ခံတဲ့သဘောထားကို KIO ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါKIO အနေနဲ့လူထုဆန္ဒကိုလေးစားကြောင်းနဲ့အခြေအနေကိုစောင့်ကြည့်နေကြောင်း KIO ရဲ့ထွေထွေတွင်းရင်မှုဦးလနံကအခုလိုစတင်ပြောဆိုပါတယ်
။ဖြစ်ကြတဲ့အဒီကိစ္စပေါ်မှာဒီဝင်ထုတ်ပြန်ချက်တွေမထုတ်ပြန်ပေမဲ့လူထုရဲ့ဒီဆန္ဒထုတ်ဖော်မှုပေါ်မှာကျွန်တော်သတိစားပြီးဖော်ကြည့်တယ်။နောက်ပြီးဒီစစ်သားပိုင်းနဲ့မီဒီယာဆောင်ချက်တွေကိုသတိစားပြီးဖော်ကြည့်တယ်ဖြစ်နေတာရှိပါတယ်။ဒါကြောင့်ဒီဖြစ်ပေါ်နေတဲ့ဆန္ဒထုတ်ဖော်မှုပေါ်တော့ဆန္ဒပြထုတ်ဖို့ကတော့ဒါဒီလူလူတို့ရဲ့ပြောဆိုမှုကတော့အမှန်တရားပဲပါရှိတယ်လို့ကျွန်တော်တို့ဒီဘက်ကလက်ခံထားပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဖေဗာလာကူးကြည့်တဲ့လူတို့ကဒီ ECG ကနေတဲ့ပတ်မတော်ရဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုစပါးတာရှိပါတယ်။အဲ့ဒီမှာလည်းအထိပ္ပာယ်အလုံးပါကြည့်ကြပါ
ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကတဆင့်တက်မရော်ကိုသတင်းစကားပေးပို့ရမှာငင်းချမ်းစွာဆန္ဒပြနေတဲ့ပြည်သူတွေကိုအကြမ်းဖက်မနှိမ်နှင်းဖို့နဲ့တွေးထွက်တန်ရုံဖြစ်လာရင်ပြည်သူဘက်ကကာကွယ်သွားမယ်ဆိုတဲ့အချက်တွေလည်းပါဝင်ခဲ့ပါတယ
်။ကျွန်တော်ကတော့ဒီစီနယ်ခွဲခြားပြီးတော့ပြောရတာပေါ့ပါဘူး။တနင်္ဂနွေလုံးမှာရှိတဲ့လူစုတွေရဲ့ဒီသဘောဆန္ဒပေါ့နော်။အဲ့ဒါကိုကျွန်တော်အလေးထားတာမျိုးထားပါတယ်။ဒါကြောင့်မို့လူတုဆိုတဲ့နေရာမှာတနင်္ဂနွေလုံးမှာရှိတဲ့အရာဒါဒီတနင်္ဂနွေဝန်ထားအပေါင်းတွေပေါ့အားလုံးကိုဆိုရင်ဖြစ်ပါတယ်။ဒီလူတို့ဆန္ဒပေါ်ထုတ်တဲ့လူတွေကိုကြမ်းဖက်နေနေတာဒါတို့ပြည်ထက်တန်ရုပ်ဖြစ်တာနဲ့မဖြစ်အောင်ချင်းချင်းလေးလေးလုပ်ပေးဖို့တော့ကျွန်တော်ကတကူပြောလာတာရှိတယ်။ဒါမဲ့ကိစ္စဟာဒီတဲ့ကျွန်တော်ပြီးတော့ဖြစ်လာမယ်ဆိုတော့ဒါကျွန်တော်ကတော့ဒီလက်ထက်ကန်ဖွဲ့စီတစ်ဖွဲ့နေပြီးတော့ဒီပေါ်မှာချက်ချင်းတဲ့နေတော့ဟိုကလုပ်ပါမယ်ဒီကလုပ်ပါမယ်ဆိုပြီးတော့ပြောဆိုတော့အများကြီးဒါစော်လုံးပါလိမ့်မယ်။
နိုင်ငံရေးအကျက်တဲတွေကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်မှာစိုးရိမ်မှုတွေလည်းရှိနေပါတဲ့။ဆေးအုပ်ချုပ်ရေးကောင်စီကပထမဆုံးအကြိမ်ဖြစ်မနေ့တုန်းကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတဲ့။ KIO အထွေထွေတွင်းရင်မှုဦးလနံကတော့လူမှုဆန္ဒကိုအရင်ဖြည့်ဆည်းဖို့ရည်ကြီးတယ်လို့ပြောပါတဲ့
။သူတို့စပြီးတော့ဆွေးတာတော့ NRDC ပါ။ NRDC ကတော့ဒီအထောက်အပံ့စီထားတဲ့ဒီချင်းရေးစနေရုပ်ပဲပေါ့နော်။ဟိုအဲ့ဒါ NRBC ကလည်းခုကမရှိတော့ဘူးဆိုပြီးတော့ဟိုစကားပါတာမျိုးတက်ပြီးလဲ။အဲ့တော့ဒီကိစ္စလည်းကျွန်တော်ကဘယ်သူဆက်သွားမကြမယ်ဆိုတဲ့ကိစ္စတော့ပြောမှုခက်တယ်။နောက်ပြီးတော့ဒီလိုမျိုးအခြေအနေမှာဒီတို့ရင်းချိုင်းကိစ္စတို့ဒီခက်ရတဲ့ကိစ္စတို့ဒီကိစ္စတွေကိုဆွေးနွေးဖို့အလဲဒါကမဖြစ်နိုင်တဲ့ကိစ္စစုပါ။ဒီထဲမှာဖြစ်နေကြတဲ့ဒီလိုလူစုရဲ့အန္တရာယ်ဘောထားတွေကိုအရင်ဦးစားပေးပြီးတော့ကျေရှင်းပြီးမှနောက်တစ်ဆင့်တာမှဒီချင်းချင်းလေးစားကိုဆွေးနွေးဖို့လိုအပ်မယ်လို့ထင်တ
ယ်။လက်ရှိနိုင်ငံရေးအကြက်တဲကိုဖြည့်ရှင်းရမှာဖန်ဆီးထားတဲ့နိုင်ငံခေါင်းဆောင်တွေကိုလွှတ်ပေးပြီးနောက်ထပ်ဖန်ဆီးတာတွေမလုပ်ဖို့လဲ KIO ကတိုက်တွန်းထားပါတယ်။နိုင်ငံရေးသုံးသက်သူဦးတန်းစိုးနိုင်ကတော့ KIO အပါအဝင် NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်မှာလက်မှတ်မရေးထိုးသေးတဲ့ FPNCC ခေါ်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးအဖွဲ့အနေနဲ့သဘောထားထုတ်ပြန်နိုင်မယ်ဆိုရင်လက်ရှိပြဿနာကိုဖြေရှင်းရမှာအထောက်အကူဖြစ်နိုင်တယ်လို့သုံးသပ်ပါတယ
်။ခု KIO ကသူ့သဘောထားကိုခုလိုထုတ်ပေါ်ပြောဆိုလာတဲ့အတွက်ဒီလူလူအနေနဲ့ခုအာနာတိတ်ရဲ့ပြဿနာကိုသူကငြင်းညာစွာဆွေးနွေးဖြေရှင်းဖို့ခေါင်းဆောင်တွေလွှတ်ပေးဖို့ဆိုတဲ့တောင်းဆိုချက်တွေကို ထောက်ခံပေးတဲ့အတွက်ကျွန်တော်တို့ကကြိုးစားအပ်တဲ့ဟာပဲ။နောက်ဒီ FBNCC တို့အလုံးအနေနဲ့အဲ့ဒီသဘောထားမျိုးသာရှိလာမယ်ဆိုလို့ရှင်တော့ဗမာပြည်ရဲ့ကျွန်တော်တို့ပြဿနာဖြစ်ချင်းရင်မှအထောက်အကူဖြစ်ပါလိမ့်မယ်။
FBNCC ခေါ်ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးအဖွဲ့ဟာတရုတ်မြန်မာနယ်စပ်ဒေသမှာအခြေစိုက်တဲ့ UWSA ဝ NDAA မိုင်းလာ MNDAA ကိုကန့် KIA ကချင် TNLA တအန်းပလောင် SSPP SSA ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့ AA ရခိုင်စတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့9ဖွဲ့ကစုပေါင်းဖွဲ့စည်းထားတဲ့တပ်ပေါင်းစုဖြစ်ပါတယ်ဒီတပ်ပေါင်းစုအဖွဲ့ဝင်တွေဟာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာနဲ့ပတ်သက်လို့ KIA ကဒီကနေ့ရက်စွဲနဲ့သဘောထားထုတ်ပြန်ခဲ့ပေမဲ့ကြံအဖွဲ့တွေကတော့ထုတ်ပြန်တာမရှိပါဘူး
။ကိုမိုးစောပါရှင်။အခုတော့ကာယောဂါကြောင့်မလေးရှားမှာပြိမိနေတဲ့မြန်မာ180ကျော်ကိုနေရာပြန်ခေါ်လာတဲ့အကြောင်းကိုတင်ပြပေးပါမယ်။ကိုဗစ်ကာယောဂါကာလမလေးရှားနိုင်ငံမှာတောင်းတင်နေကြတဲ့မြန်မာနိုင်ငံသားတွေကနောက်ထပ်180ကျော်ကိုဒီကနေ့နေရာပြန်ခွင့်ပြုလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မှာနိုင်ငံရေးမတည်မငြိမ်အခြေအနေတွေကြုံနေရတဲ့အချိန်မှာနေရပြန်တဲ့မြန်မာနိုင်ငံသားတွေလည်းအခက်အခဲတွေနဲ့ကြုံကြရပါတယ်။အပြည့်အစုံကိုတော့ VUE မြန်မာပိုင်းသတင်းတောင်မတ်အေးမာကပြောပြပေးပါရှင်
။မလေးရှားနိုင်ငံကလူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းတွေမှာလူရဲစိတ်နေပြီဖြစ်တဲ့အချင်းသားတွေအပါအဝင်မြန်မာနိုင်ငံသားတွေကိုနေရပြန်ဖို့နေရာမှာဒီကနေ့လဲ180ကျော်နေရပြန်ခဲ့ကြတာပါ။ကဲဇေးလီရင်နဲ့ဒီကနေ့ပြန်ကြတဲ့အထက်မှာထိန်းသိမ်းရေးစခန်းကမြန်မာနိုင်ငံသား60လောက်ပါဝင်ကြောင်းကိုလည်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစံဝင်းကပြောပြပါဗျ
။ဒီနေ့ကအဆက်တကြိမ်မြောက်ကျွန်တော်တို့ဒီ relief flight မှာဆိုရင်တော့အားလုံးစုစုပေါင်းမြန်မာနိုင်ငံကိုပြန်သွားတဲ့သူက181ယောက်ပေါ့ဒီ။အဲ့181ယောက်မှာအကြောင်းအမျိုးကြောင့်မလေးရှားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားတဲ့အမျိုးသမီး3ယောက်အပါအဝင်ဖမ်းတပ်ခံရတဲ့လူစုစုပေါင်းလူ60ကျော်ပြန်နေပေါ့ဒီ
မြန်မာနိုင်ငံမှာဆီယနာတိမ့်ပြီးတဲ့နောက်နိုင်ငံရေးအခြေအနေတွေရှုပ်ထွေးနေချိန်မှာပဲမလေးရှားရောက်မြန်မာနိုင်ငံသားတွေနေရပြန်နေကြတာပါအာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့အလုံမစင်းပဲကန့်ကွက်တဲ့လှုပ်ရှားမှုတွေမှာကျန်းမာရေးဝန်ထမ်းတွေလည်းပါဝင်နေကြတာကြောင့်နေရပြန်မြန်မာနိုင်ငံသားတွေကျန်းမာရေးဆောက်ရှောက်မှုလုပ်ငန်းတွေမှာအခက်အခဲတွေကြုံတွေ့နေရတယ်လို့လည်းဦးစံဝင်းကပြောပါတယ်တီကြာခွဲထားဖို့စောက်ကြီးစင်တာတွေမရှိတဲ့အတွက်ရက်ွက်တွေထဲမှာယာယီထားဖို့စီစဉ်ရမှာလဲကန့်ကွက်မှုတွေနဲ့ကြုံနေရတယ်ဆိုပြီးပြောပြပါတယ
်ဟုတ်တာပေါ့တပတ်ကိုသုံးောက်ပေါ့ဒီတနင်္လာဗုဒ္ဓဘူးကြာတာပရင်အဲ့လိုပို့နေတာပါပို့တဲ့ခါမှာဘယ်လိုဖြစ်လဲဆိုတော့ပြည်တွင်းရောက်တဲ့ခါမှာတချို့လူတွေကလည်းထင်အောင်ထင်မှန်နဲ့မလေးရှားပြန်လာရင်ဟုတ်တာပေါ့ဒီတခြားနိုင်ငံသားတွေပါမယ်လို့သူတို့ယူဆကြတယ်ဒါပေမဲ့ဒီတန်သွားတဲ့လူတွေကလည်းသေချာရင်းနေဖို့စီစစ်ထားပြီးတဲ့လူတွေဖြစ်တယ်မြန်မာနိုင်ငံသားတွေဖြစ်တယ်အဲ့ဒီစစ်ထားတဲ့သူကြီးကိုပြန်ပို့နေချင်တာဖြစ်တယ်။အနေဒီအစိုးရလက်ထက်ကစပြီးကျွန်တော်တို့စီမံချက်ချပြီးတပတ်ကိုသုံးကြိမ်ပို့ဖို့ဒီမလေးရှားအစိုးရနဲ့ညှိနှိုင်းမှုတွေရပြီးအောင်မြင်ပြီးကျွန်တော်ဒီဖေဖော်ဝါရီမှာစတင်ပုံဖဲ့တယ်။အဲမျိုးပေါင်းစုံကိုကျွန်တော်စစ်စစ်ပြီးတန်လဲပြီးမြန်မာနိုင်ငံကိုပို့ဆောင်နေချင်းဖြစ်တယ်။ဒီဥပဒေနဲ့ကျွန်တော်အနေဒီအစိုးရလက်ထက်တွေကနေကိုအထက်မှထားတဲ့ဥပဒေတွေရှိတယ်။တခြားနိုင်ငံသားတွေပါဝင်မှုရှိမရှိတို့ကျွန်တော်တို့ဒီ project အသင်းကြီးအမိကစောင့်ကြည့်ပြီးလေ့လာနေပါတယ်။
မလေးရှားနိုင်ငံမှာပြိမိနေတဲ့မြန်မာနိုင်ငံသားတွေကိုမြန်မာအစိုးရအစီအစဉ်နဲ့တပတ်ကိုတရက်ကယ်ဆယ်ရေးလေယာဉ်နဲ့ပြန်ပို့ပေးနေရတာကနေဒီလဇန်မှာပဲတပတ်ကို၃ချိန်အထိတိုးမြင့်ခဲ့တာပါမလေးရှားလူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲကတော့ထိန်းသိမ်းရေးစခန်းတွေကမြန်မာနိုင်ငံသား1200ကိုရှေ့သတင်းဘက်ကစပြီးမြန်မာရေတပ်ကရေချောင်းကနေပြန်လည်ခေါ်ယူဖို့အစီအစဉ်ထားကြောင်းကိုလည်းပြောဆိုထားပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကတော့ဒီအစီအစဉ်အပေါ်မှာစိုးရိမ်ကြောင်းကိုလည်းပြောဆိုထားပါတယ်ရှင်
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစီVOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းသတင်းတွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် VOA ကအခုထုတ်လွှင့်တဲ့တနအီစာအစီအစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00ကနေ17:00အထိအစအဆုံးပြန်ပြီးတော့လည်းနားဆင်နိုင်ပါတယ်
အခုတော့မြမအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်အတွက်မြမအရေးသုံးသက်ချက်မှာတော့စစ်အာဏာသိမ်းမှုထွက်ပေါက်ရှိသလားဆိုတဲ့အပေါ်ဒေါက်တာတင်မောင်တန်းနဲ့ဥကြောဇန်တာတို့ဆွေးနွေးသုံးသက်ထားတာကိုနားဆင်ကြရပါမယ်ရှင
်တရရှ်ဗျာရှင်မြမနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်ပြီးတဲ့နောက်ကျုံတွေ့နေရတဲ့နိုင်ငံရေးအခြေတဲဘယ်ပုံစံနဲ့ဆုံးသက်သွားနိုင်တယ်လဲဘယ်လမ်းကြောင်းကိုဥတည်သွားနိုင်တယ်လဲဒီအခြေတဲကိုကျော်လွှားနိုင်မဲ့ထွက်ပေါက်ကတစုံတရာတွေ့လာနိုင်သလားဆိုတာဒီတစ်ပတ်မြမအရေးသုံးသက်ချက်မှာဒေါက်တာဒီမောင်သားနဲ့ကျွန်တော်ကြောဆန္ဒဆွေးနွေးသုံးသပ်ထားပါတယ်ဒေါက်တာဒီမောင်သားမြန်မာဖြစ်တဲ့မြန်မာသပိုင်းမှာအနာသိန်းတာသုံးကြိမ်အကြံပြင်တွေ့ခဲ့ရပြီဖြစ်ပါတယ
်ဟုတ်ကဲ့
တော်လှန်ရေးကောင်စီအနာသိန်းရတဲ့အချိန်က88အနာသိန်းရတဲ့အချိန်မှာတော့ပြည်သူဘက်ကရုပ်တရက်ပွဲပြတ်နိုင်သွားတယ်ဆိုတာမရှိခဲ့ပါဘူးဆရာဖိလစ်ပိုင်မှာမာကော့စ်ကိုဖြုတ်ချတော့ငါ People's Power တော်လှန်ရေးရုပ်တရက်နိုင်သွားသလိုပွဲပြနိုင်သွားတာတော့မြမသမိုင်းမှာကျွန်တော်တွေ့ခဲ့ရဘူးဆိုတော့အခုပွဲမှာတော့အဲ့လိုပွဲပြပြီးတော့ပြည်သူဘက်ကပြည်သူဆိုတာအဲ့ဆန့်ကျင်ရေးလက်မခံနိုင်တဲ့ဒီမိုကရေစီအင်အားစုဘက်ကနိုင်လာနိုင်မဲ့အလားအလာရှိပါသလားဆရာ
ဟိုရုံးတာလှုပ်ရှားမှုတိုင်းမှာအဖြေပြတ်ပြောလို့ပြရဘူးပေါ့နော်ဆရာဆုံးရှုံးမှုနဲ့ပြေးလိုက်ရတာနဲ့ပြောလို့ရှိရင်အခုအာနာသိမ့်ဖို့စူးစမ်းတယ်အာနာသိမ့်တယ်ဆိုတဲ့ကိုကတပ်မတော်ကဆုံးရှုံးပြီးသားဖြစ်ပါတယ်ပထမရေကောက်ပွဲမှာဆုံးရှုံးတယ်အဲ့ဒါကကြက်ခိုင်ခုံချိုးရင်းနေနဲ့ဆုံးရှုံးတယ်ဒုတိယအာဏာသိမ်းလိုက်တဲ့အခါကျတော့လူမျိုးတရားလုံးစက်ချင်မှုခံရတယ်ဒါကပြည်တွင်းအနေနဲ့တပ်မတော်ဆုံးရှုံးပါတယ်နိုင်ငံတကာအနေနဲ့လည်းတပ်မတော်ဟာပို့ပြီးဆုံးရှုံးသွားပါတယ်ဘာလို့လဲဆိုတော့တပ်မတော်ဟာအရင်အာဏာရထားတဲ့ကာလကိုဖွင့်ခဲ့တဲ့အဖွင့်ပေါ့နော် liberalization လို့ပြောတဲ့ဖြီလျှော့ဖွင့်တဲ့ကာလတခုကိုထူထောင်နိုင်ခဲ့ပြီးမယ်လို့ခုပြန်ပြီးပိတ်တဲ့လမ်းကိုသွားတယ်အခုတော့ဆုံးဥပဒေတွေကိုသဏ္ဍာန်ပြတာနဲ့အနည်း20ထိထောင်ချနိုင်တယ်လို့ပြင်လိုက်တာကဆုံးရှုံးမှုအကြီးမားဆုံးတောက်ထိုးဆင်းသွားတဲ့အထိတပ်မတော်ကဆုံးရှုံးသွားခဲ့တယ်လို့ပြောလို့ရတယ်သင်္ဍတ်နဲ့လူထုရဲ့သဏ္ဍာန်နဲ့အားတန်ရတဲ့အနေထားမှာတော့ဘလို့ဖြစ်ဖြစ်မယ်ဆိုတာကျွန်တော်တို့မသိနိုင်သေးပါဘူ
းဟုတ်ကဲ့ကျွန်တော်ပြောချင်တာ62တို့88တို့မှလည်းပဲအဲ့လိုပဲဓမ္မနဲ့အဓမ္မအပြည့်ရတာပဲလူထုရဲ့နိုင်ငံတကာရဲ့အကုန်လုံးပြည်သူဘက်ကပါတယ်ဒီမိုကရေစီဘက်ကပါတယ်62မှာလည်းဒီမိုကရေစီဆုံးရှုံးသွားတာကိုနိုင်ငံတကာဝန်ထမ်းခဲ့ကြတယ်ထူးနီးလောက်မှာ88မှာလည်းပဲပြည်သူတွေအုံကြပြီးဒီမိုကရေစီတောင်းတာကိုအကြံဖက်နေနေတယ်ဆိုတော့ဒါအဲဒီတော့အာဏာသိမ်းခဲ့တဲ့တပ်ဖွဲ့တွေကလည်းပဲသူတို့ဆုံးရှုံးပြီးသားပေါ့ကွာလို့ပြောရင်ဆိုရင်တော့သို့သော်လည်းလက်တွေ့မှာသူတို့ကအာဏာဆက်လက်တည်မြဲသွားတဲ့အခြေအနေဖြစ်ပါတယ်ဆိုတော့အခုပွဲမှာတော့အဲဒီသူတို့ကဆက်လက်အာဏာတည်မြဲသွားနိုင်သလားအတိအကျအဖြစ်ကအဲ့ဒါကို
မဆက်ဘယ်တော့မှကြည့်လဲဆိုတဲ့ပုံမှာမူတည်ပါပေါ့တင်းတော့ကအာဏာထွက်တယ်ဆိုတဲ့တောင်းကကြည့်လို့ရှိရင်တော့တင်းတဲ့ရှိတဲ့အတွက်ကြောင့်အာဏာစုပ်ပိုင်ထားတာကိုအနိုင်လို့ယူတဲ့ယုံကြည်တယ်ဆိုလို့ရှိရင်တော့အဲ့ဒါအနိုင်ဖြစ်ကောင်းလည်းဖြစ်နေဒါမို့ပြည်သူလူထုရဲ့မြစ်တာပြည်သူလူထုရဲ့စေတနာပြည်သူလူထုရဲ့ယုံကြည်မှုကမ္ဘာပြည်သူတွေရဲ့ယုံကြည်မှုအဲ့ဒါတောင်းကကြည့်မယ်ဆိုရင်တော့တတ်မလို့ဆုံးရှုံးပြီးသွားပြီဒါပေမဲ့ဆိုးဆိုးကအာနာဆိုတဲ့တောင်းကပြောလို့ရှိရင်တော့ကျွန်တော်တို့အားတိုင်နေတဲ့အချိန်ဒီမှာပဲရှိတယ်အနိုင်ရှုံးကိုပြောလို့မရသေးဘူ
းဒါပေမဲ့နှစ်ပေါင်း60ရောခံခဲ့ရပြီဒီလိုသူတို့ကဆက်ပြီးတော့အုပ်စုလာခဲ့တာပြည်သူရဲ့မုန်တီးဗိမဲ့သူတို့လက်နဲ့အင်အားနဲ့နှစ်ပေါင်း60ကျော်ဆက်လက်ပြီးတော့အုပ်စုလာခဲ့တာကျွန်တော်ကအဲ့ဒီအဖြစ်မျိုးဆက်လက်ပြီးတော့ဖြစ်သွားနိုင်သလ
ားကျွန်တော်တို့ဘာမှပြောလို့မရသေးဘူးလေဒီချိန်မှာတော့ဆက်ဘာမှယတိပြကျွန်တော်တို့ဘာမှပြောလို့အားကြိုင်နေတဲ့အချိန်ဒီမှာပဲရှိတယ်အဲ့ဒီလိုဖြစ်တာကတက်မတော်ကမိမိဆုံးနာပြောသွားတဲ့ဆုံးရှုံးမှုတွေကိုပြန်ဆယ်ကျင်တဲ့သူတွေတက်မတော်ထဲမှာရှိလားမရှိလားဆိုတဲ့ချက်ပေါ်မှာမူတည်ပါလိမ့်မယ်အဲ့ဒါရှိနေလားမရှိဘူးလားဆိုတာလေကျွန်တော်တို့တရင်ချက်လည်းကျွန်တော်မရတဲ့အတွက်ကြောင့်မပြောနိုင်ပါဘူး။သို့တော့အပြည့်မှုကတော့ရှိနေတယ်။နော်အပြည့်မှုရှိနေသည်မြပျော်လင်းချက်တည်းလည်းရှိပါတယ
်။ဒါမျော်လင်းချက်သိထားလို့ရမကြပြီဘူးလားဆရာ။တစ်ခါမှတော့မပေါ်ခဲ့ဘူးသေးဘူးပေါ့ဘယ်မှာလဲ
။ဆရာလုံးမကြည့်လို့ရှိရင်ဆရာဘာမှမသိနိုင်။ရှောက်ကြည့်မှသိရမယ်ကိစ္စမျိုးဒီကိစ္စမျိုးက။ဒါကြောင့်မို့ရှောက်ကြည့်ဖို့တော့လိုတယ်။မျိုးဆက်တိုင်းမျိုးဆက်တိုင်းကစွန့်စားပြီးပြေးခဲ့ကြရတာရှိတယ်။အဲ့တော့ဒီချင်းနေမှာဘာမှယတိပြတ်ကျွန်တော်တို့ပြောလို့ရမယ်မထင်ပါဘူးသို့တော့ကြည့်တဲ့တောင်းပေါ်မှာမူတည်တယ်ရှုံးပြီးပြီအဲ့ဒီအရှုံးကိုပြန်ဆယ်ဖို့ပဲတမတော်ကလိုတယ်တမတော်ကရှုံးပြီ
ဒါမှဆရာမြန်မာတမတော်သမိုင်းကိုကြည့်မယ်ဆိုရင်ကန်ဒီဇာချုပ်ပြီးဘိုကျော်အောင်ဆန်းတက်ကထွက်လိုက်တော့အဲ့မှာပ British train ဘုဒ္ဓကြီးကြံခဲ့တယ်အကြောင်းမျိုးနောက်ပိုင်းမှာသူတို့ဖယ်ပလိုက်တယ်နောက်ပြီးဖက်စစ်ဂျပန်တို့ရဲ့စစ်ပညာကိုရလာတဲ့လူတွေကစစ်ပြီးဥဆောင်လာတယ်ဆိုအခုချိန်ကြီးလဲမြန်မာတပ်မတော်ထဲမှာအဲ့ဒီကိစ္စကိုပြုပြင်ပြောင်းလဲတဲ့ဇယိုက်လက္ခဏာတစုံတရာဆရာတွေးရပါလားဆရာအခုရှိတဲ့ဘုဒ္ဓသစ်တွေကလည်းဒီပုတ်ထဲကဒီပဲပဲဆိုတော့ဆရာမျှော်မှန်းသလိုဖြစ်လာနိုင်ပါမလားဒီချက်မှာ
ဟုတ်တယ်ဆရာခုနမေးတဲ့မေးခွန်းလို့ပဲဒီလိုကိစ္စတွေကချက်ချင်းနိုင်ငံဆောင်ရွက်လို့ရတဲ့ကိစ္စတွေမဟုတ်ဘူးအချိန်ယူရပါတယ်သို့တော်လည်းအခုသွားနေတဲ့လမ်းကြောင်းကပြန်ဆုတ်ဖို့ကတော့တတ်မတော်အတွက်အင်မတန်လိုအပ်နေတယ်နော်ဒါကြောင့်မို့လို့တတ်မတော်ထဲမှာစဉ်းစားနိုင်တဲ့ပုံစံတွေလည်းအများကြီးရှိပါတယ်တတ်မတော်အတွက်နော်ဘုဂျုတ်ချီတွေဒုတိယဘုဂျုတ်ချီတွေစဉ်းစားနိုင်တဲ့လူတွေလည်းအများကြီးရှိပါတယ်သူတို့ရဲ့အားတွေကလည်းအခုချိန်မှာသူတို့ပါပေါင်ဝင်ပြီးတော့တွန်းတွန်းတိုက်တိုက်နဲ့ဆောင်ရွက်ကြမယ်ဆိုလို့ရှိရင်တက်မတော်ကိုအများကြီးဆယ်တင်လို့ရမယ်ထင်တယ
်နောက်တစ်ခုကနိုင်ငံရေးအင်အားစုတချို့နောက်ထပ်လူယူသေးရှင်ယူသေးပုဂ္ဂိုလ်တချို့နဲ့ပေါင်းပြီးတော့ဖြောင်းဝင်ဆက်ဆက်ပေးဖို့ဆိုတော့လေသံပစ်လာတာလည်းကြားပါတယ်အဲ့လိုစီတွင်အင်အားစုရဲ့စစ်ဆေးမှုပေါ်လေပြမအောင်ဆောင်ရပြည်ပဝန်ပြောနေအောင်အဲ့ဒီပြည်တွင်းကလူတွေရဲ့စစ်ဆေးပေးမှုကရောထိရောက်မှုရှိနိုင်တယ်လို့ထင်ပါလား
ပို့ပြီးတော့ပြည်ငိမ့်နဲ့ပို့ပြီးအနာသက်ပါတဲ့လမ်းကြောင်းတစ်ခုများရမလားဆိုပြီးစူးစမ်းကြည့်ကြတာပေါ့နော်သို့တော့ဘာတွေစစ်ဆေးတယ်ဘာတွေညှိနှိုင်းတယ်ဘာတွေတောင်းဆိုတယ်ဘာတွေတောင်းဆိုထားတယ်ဆိုတာကလည်းကျွန်တော်တို့အနေနဲ့ဖွင့်လင်းမြင်တာဆိုတော့မမြင်ရဘူးပေါ့နော်နောက်ဆုံးတွေ့ဆုံသွားခဲ့တယ်လို့ပြောတယ်ကျွန်တော်တို့အာဏာပသိမ်းရတွေ့ဆုံခဲ့တဲ့အချိန်ကြီးကျွန်တော်တို့သိရတာကတော့ writer သတင်းဌာနကရေးတာပေါ့ဒီအချက်၃ချက်တောင်းဆိုခဲ့တာတွေ့ရတယ်အဲ့ဒါကတော့ဒီတက်မတော်ကနေပြီးတော့ UEC လို့ခေါ်တဲ့ဒီရွေးကောက်တင်မြောက်ပွဲကွန်ရှင်ကိုသူအဆိုပြုတဲ့လူတွေနဲ့ပြန်ဖွဲ့ပြီးမဲစစ်ဆေးပေးဖို့ဆိုတဲ့ဟာပေါ့ဆိုတော့ဒါကတော့ကျွန်တော်ထင်တယ်များပြည်သူကလည်းလက်ခံနိုင်လိမ့်မယ်မထင်ဘူးဖြည့်ရှင်းနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မထင်ဘူးခင်ဗျဆိုတော့ဥက္ကုကြီးတို့ဥက္ကုတို့ဆောင်ရွက်နေတာတွေကဘလို့ပေါ်မှာခြေခံပြီးလှုပ်နေလဲအဲ့ဒါတော့ကျွန်တော်တို့လည်းမမြင်ရတဲ့အတွက်ကြောင့်မှတ်ချက်ပြုဖို့တော်တော်ခက်နေနေထင်တယ်ဆို
တော့တစ်ချိန်တည်းမှာပဲပြည်တွင်းအင်အားစုကိုဖယ်ပြီးတော့ပြည်ပကဆံဖြေပေးနိုင်တဲ့နိုင်ငံတွေအထူးသဖြင့်တရုတ်ပါဝင်အိန္ဒိယနိုင်ငံတွေပေါ့လေဒီနိုင်ငံတွေကစစ်စစ်ပေးလာနိုင်တဲ့အလားအလာဆိုရင်တော့အနောက်နိုင်ငံတွေရဲ့ပြောစကားထက်ပိုပြီးထိရောက်နိုင်သလားလို့လည်းစဉ်းစားစရာဖြစ်မှထင်ပါတယ်ဆရာဘယ်လိုသဘောလဲ
အခုအားတော့ဆရာရဲ့ကုလသမဂ္ဂကဆုံးဖြတ်ချက်မှာလည်းအဲ့ဒီလိုဖြစ်စဉ်ကိုသွားဖို့ပြောထားတာကိုကျွန်တော်တို့တွေ့လိုက်ရတယ်ပေါ့နော်အဲ့တော့ကောင်းတာကတော့ကုလသမဂ္ဂကြားဝင်ပြီးဤတိုင်းလို့ရှိရင်ကောင်းတယ်ဒါပေမဲ့တချို့ပြဿနာတွေကတော်တော်လေးညှိဖို့ခက်တဲ့ပြဿနာတွေလို့ထင်တယ်ဥပမာအားဖြင့်ဆိုရင်ဟိုကျုပ်ဘူးကြီးမင်းအောင်လိုင်ဘက်ကနေမှသူတက်မတော်မှာဆက်ပြီးတော့တောင်းဝင်ထမ်းဆောင်လို့ရအောင်ပါလုံကနေတဆင့်တပရကအတီးပြုတ်ပြေဖို့ဆိုတဲ့တောက်ဆူချက်မျိုးဒါမျိုးကတော့ချက်လိုက်နေတင်တယ်ဘာကြောင့်လဲဆိုတော့ ICJ ခေတ်ကာလမှာနော်ဒါမြန်မာနိုင်ငံကနေပြေခါလို့ဆွဆွဲထားတဲ့ကိစ္စတခုလူခွေချိုးဖောက်မှုကြီးတခုလုံးကိုအတီးပြုတ်ပေးလိုက်လို့ဖြစ်မှာဖြစ်တဲ့အတွက်ကြောင့်တိုင်းပြည်ကိုကြောက်တဲ့ဆွဲခေါ်သွားသလိုဖြစ်နိုင်တာကြောင့်မို့ချက်ခဲလိုက်နေတင်တယ်အဲ့ဒီလိုပဲအလားတူဘလို့ရာဇူးမျိုးကိုပဲခတ်မှုတောင်းဆိုခက်လိုက်မယ်လို့ကျွန်တော်ထင်တယ်သို့တော့ပဲကြီးပုံရပေးထားတဲ့ဒုတိယသမ္မတလိုဟာမျိုးယူလိုက်မယ်ဆိုလို့ရှိရင်တော့အရှင်ဒါကကျွန်တော်တို့ပြည်သူအနေနဲ့တိုင်းပြည်အနေနဲ့ခံနာလည်းမဟုတ်ဘူးအစအတည်းကတမတော်ကလှုပ်ထားပြီးသားဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကအသက်တာဆုံးဖြစ်မယ်ထင်တယ
်အခြေအနေကတော့သူတို့တတိကြီးနဲ့နှစ်ဖက်ပြည်လည်းမှုမရနိုင်ဘူးဆိုရင်တော့ပြည်သူကလည်းတုံတွင်းနဲ့ကာလတာရှည်သွားမှာပဲနောက် generation မျိုးဆက်တစ်ခုလောက်ကတော့ဆိုတော့ဒီအရေးနဲ့
ပတ်သက်တုံတွင်းမဟုတ်ဘူးဆရာပို့ပြီးဆိုးသွားနိုင်တယ်ဘာကြောင့်လဲဆိုတော့စစ်တပ်နဲ့အမျိုးသားရေးအစွန်းရောက်လက်ရာအစွန်းရောက်အုပ်စုတွေပေါင်းသွားတာဟာကမ္ဘာပေါ်မှာဘယ်တိုင်းပြည်မှာအကောင့်မရောက
်ဟုတ်တယ်နာဇီ
တွေကပြင်းထန်သမျှပြင်းထန်တဲ့နေရာကိုပဲရောက်တယ်အခုကိုစပြီးမြင်နေရတယ်ကြံကြိုက်ဌာနရဲ့လောက်ကိုင်းပုံတွေပြီးတော့ဥပဒေတွေကိုပြောင်းလဲလိုက်တာတွေဆန္ဒပြောင်းနဲ့အနည်း20ဆိုတာကတနည်းပဲတော်ဝင်ယူပါမယ်လို့ပြောထားတော့ကိုပြန်ပြီးခြေဖြတ်လိုက်လို့အဲ့တော့ကျွန်တော်စဉ်းနေရပြီဆရာ
နောက် CDM တို့ခေါ်တဲ့ရပ်ဖက်အနာဖီဆိုင်ရေးလှုပ်ရှားမှုကတော့ဘယ်လောက်ထိအတွန့်ရှင်နိုင်မလဲဘယ်လောက်ထိတောင့်ခံနိုင်မလဲသိကြလိုက်ရင်သူတို့ကလက်ပန်းကျသွားနိုင်သလားဆိုတာလည်းပဲစဉ်းစားစရာဖြစ်မှထင်တယ်ဆရာ
တောင်းဆောင်လေးကိုလိုက်ကလည်းစဉ်းစားပြီးတာဖြစ်မှာပါဥမာ
ဒီကျွန်တော်တို့အခုဒီအာကိုဥဆောင်လုပ်နေကြတယ်လို့ပြောလို့ရတယ်ဆရာစောဝေဆိုးတို့ဘာလို့ဆိုတာကလည်းဆရာဝန်ကြီးတွေပါပြည်သားတကြီးတွေပါเนาะစီမံခန့်ခွဲမှုမှာကြီးကြီးမားမားနေရာယူခဲ့ကြတဲ့လူတွေဖြစ်တဲ့ကြောင့်သူတို့လည်းကြံမိတဲ့မင်းကုံးကိုစဉ်းစားပြီးသားရှိနိုင်တယ်လို့ထင်တယ်စိတ်ခေါ်ချက်ပါပဲဘယ်မှာတည်းနဲ့ရုံးထွက်ဆိုတဲ့စကားလိုပဲလူတိုင်းလူတိုင်းကရုံးထွက်နေရတဲ့သ
မပြောနိုင်သေးပါဘူး
ကျောစန်တာရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါ VOE မြမပိုင်းရဲ့ညဘက်အစီအစဉ်တွေကိုလိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးပါတယ် VOE ကိုစာရေးသားလို့ရင်တော့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်အခုဆက်ပြီးတော့ဒီတစ်ပတ်အတွက်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဥကောင်းထိခိုက်ဒဏ်ရာရမှုအတွေ့အရေးပေါ်ကြီးရှုစောင့်ရှောက်ပေးတဲ့ရှေးဦးသူနာပြည်သူနီအကြောင်းဒေါက်တာတန်းစောစီစဉ်တင်ဆက်ပေးထားတာကိုနားဆင်နိုင်ပါပြီရှင
်ထိခိုက်ဒဏ်ရာရရှိတဲ့အခါထိခိုက်ဒဏ်ရာရရှိတဲ့သူကိုဆေးရုံစည်းကမ်းတွေကိုမပို့ဆောင်ခင်မှာအရေးပေါ်လှုပ်ဆောင်ပေးရမယ့်ရှေးဦးသူနာပြည်သူနီတွေရှိပါတယ်ရှေးဥဒနာပြည်သူနီးတွေကိုလူတိုင်းသိရှိထားမယ်ဆိုရင်အရေးပေါ်အခြေအနေကြုံတွေ့လာတဲ့အခါမှာထိခိုက်ဒဏ်ရာရရှိတဲ့သူကိုမှန်ကန်တဲ့ဆုံးဖြတ်ချက်နဲ့ကူညီဖေးမှပေးနိုင်ပါပါရှေးဥဒနာပြည်သူမှုပြုလုပ်ရခြင်းရဲ့ရည်ချက်ကိုအထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ
်ဆရာတော်အထွေထွေယောဂအထုကုသမားတော်တူဖြစ်ပေမဲ့ဒီသင်္ဘောသားတွေနဲ့သင်္ဘောရရှိလုပ်မဲ့သူတွေကိုဒီအခြေခံရှေးဥဒနာပြည်သူနီးနဲ့ Medical First Medical Care တင်နန်းတွေကိုလည်းတင် जा ပို့ချပေးနေတဲ့ဆရာတူဖြစ်ပါတယ်အဲ့တော့ဒီရှေးဦးသူနာပြုစုခြင်းဆိုတာကတော့ထိခိုက်ဒဏ်ရာရှိတဲ့သူတယောက်ကိုကိုယ့်ထက်ကျွမ်းကျင်သူဆေးဝန်းနှန်းဒီဆေးပစ္စည်းကိရိယာတွေမရရှိမီမှာအသက်ကယ်တရန်ရွယ်ချက်နဲ့ယောဂါထပ်ပြီးတော့ပုံမဆိုးသွားစီရန်နဲ့လျင်မြန်စွာဒါပျောက်ကင်းနိုင်ရန်ရွယ်ချက်တွေနဲ့ကနဦးပထမဦးဆုံးကုသမှုပေးခြင်းကိုရှေးဦးသူနာပြုစုခြင်းလို့ခေါ်ပါတယ်အဲ့တော့ရှေးဦးသူနာပြုစုခြင်းပြုလုပ်တဲ့နေရာမှာကိုယ့်ရဲ့အနီးတွဲမှာရှိတဲ့အစဉ်ပြေတဲ့တင့်တော်တဲ့ပစ္စည်းတွေနဲ့ဆရာတို့ကကူညီဆောင်ရွက်ပေးသွားမှာဖြစ်ပါတယ်
။ဥကောင်းကိုထိခိုက်ဒဏ်ရာရမိတဲ့အခါသွေးထွက်မှုရှိမရှိကိုစစ်ဆေးပေးဖို့လို့ပြီးသွေးထွက်တယ်ဆိုရင်သွေးထွက်မှုနည်းအောင်လုပ်ဆောင်ပေးဖို့လိုတယ်လို့သိရပါတယ်။ဥကောင်းထိခိုက်ဒဏ်ရာရမိသူရဲ့သတိအနေထားကိုလည်းအလွယ်ဆုံးနည်းလမ်းနဲ့တိုက်တာကြည့်လို့ရတယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကပြောပါတယ်
။နံပါတ်၁ဒီနဲ့ဒီဥကောင်းကိုထိခိုက်ဒဏ်ရာရှိတဲ့လူတယောက်လဲနေပြီဆိုလို့ရှိရင်သူ့ရဲ့ position အနေထားအရေးကြီးပါတယ်။အဲ့တော့သူ့ကိုကိုကဘာလုပ်ပေးရမလဲဆိုတော့ဒီပက်လက်နေထားမှာတစောင်းပုံတံလေးနဲ့ခေါင်းနဲ့လေပင်ကိုထိမ့်ပြီးကင်ထားပေးဖို့အရေးကြီးပါပဲ။နံပါတ်2အနေနဲ့ကတော့သူ့ရဲ့ခေါင်းထိခိုက်ဒဏ်ရာရတဲ့နေရာမှာသွေးယိုစေးမှုရှိသလားကြည့်ရပါမယ်။ active bleeding ကိုရဲသွေးစီးဆင်းနေတာရှိတယ်ဆိုရင်ဆရာတို့အဝတ်သက်နေတစ်ခုကိုရှာပြီးတော့ခောက်ပြီးတဲ့အခါမှာဒီသွေးယိုစေးမှုအပေါ်ကနေသွေးတိတ်အောင်ဆရာတို့ဖိထားပေးဖို့လိုပါတယ်။အဲ့ခါမှာတော့အဝတ်သက်ရဖို့လိုပါတယ်။နောက်တစ်ချက်ကတော့သူ့ရဲ့သတိအနေထားကိုစစ်ဆေးရမှာပါ။များသောအားဖြင့်ဥကောင်းထိခိုက်ဒဏ်ရာရှိတဲ့သူတွေကဒီအသည့်ထိခိုက်မှုတွေရှိပါတယ်။အဲ့တော့အဲ့ဒီမှာဆရာတို့စစ်ဆေးတဲ့အခါမှာနီးတနည်းနဲ့စစ်ဆေးလို့ရပါတယ်။သူ့ရဲ့သတိအနေထားပေါ့နော်။အဲ့တော့အများစုလွယ်လွယ်ကူကူသိတာကတော့ဆရာတို့ဒီ AVPU ဆိုတဲ့ method ပါ။အဲ့တော့ A ဆိုတာကတော့ alert ပေါ့။ alert ဆိုတာက तू ကခေါင်းထိခိုက်ဒဏ်ရာပေမဲ့ तू ကမျက်စိကပွင့်နေတယ်။ကိုယ်နဲ့စကားပြောလို့ရတယ်ဆိုရင် alert ပေါ့နော်။ဒါဆိုသိအခြေအနေမစိုးဘူးပေါ့။ဒုတိယတော့မျက်စိမိတ်နေမယ်မှိန်နေမယ်ခေါ်လိုက်တဲ့အခါမှာ verbally response ပေါ့နော်သူ့ကိုခေါ်လိုက်တဲ့အချိန်မှာသူမျက်စိပွင့်လာမယ်ပြန်ပြောတိုင်ခြင်းမှပြောနိုင်မယ်ပြန်ပိတ်ပိတ်သွားမယ်ဘာပဲဖြစ်ခေါ်လိုက်တဲ့အချိန်မှာပါးစပ်နဲ့အတန်နဲ့သူ့ကိုနှိုးလို့ရတယ်ပေါ့နော်နောက်တစ်ခုကတော့ဘယ်လိုမှခေါ်လို့မရဘူး pain လို့ခေါ်တဲ့နာကျင်အောင်လုပ်တဲ့အခါမှာမျက်စိပွင့်လာတယ်ပြီးလို့ရှိရင်ပြန်ပြီးတော့မှိန်သွားတယ်ပေါ့နော်အဲ့ဒါဒီဆိုရင်တော့ pain response ပေါ့နောက်ဆုံးကတော့ဘယ်လိုနာအောင်လုပ်လို့မျက်စိကိုဖွင့်မလာတော့ဘူးဆိုရင် unconscious ပေါ့เนาะအဲ့တော့ AVPU ဆိုတဲ့နီးနဲ့ဒါလွယ်လွယ်ကူကူသူ့ရဲ့သတိအခြေအနေကိုပြောလို့ရပါတယ်ပေါ့เนาะအဲ့တော့အစင်လိုက်ပဲအလားဆိုရင်တော့သိမစိုးဘူး verbally စကားပြောလိုက်လို့မျက်စိဖွင့်လာရင်မစိုးဘူးเนาะပြီးရင်နာမပဲဖွင့်တယ်ဆိုရင်တော့တနေ့လေးစိုးနေပြီလုံးဝ response မရှိတော့ဘူးဆိုလို့ရှိရင်တော့အခြေအနေမကောင်းဘူးပေါ့အကြမ်းမြင့်ဒီလိုခွဲလို့ရတယ်အကယ်၍နာကျင်အောင်လုပ်တော့မှသူ့မျက်စိပွင့်မလာဘူး response မရှိဘူးဆိုလို့ရှိရင်တော့ဆရာတို့ကအရေးကြီးတယ် သူကိုအသက်ရှူမရှူဆက်ပြီးစစ်ဆေးဖို့ရှိပါတယ်။နော်အဲ့ဒီခါမှာဆရာတို့က open airway and chest breathing လို့သုံးပါတယ်။သူ့ရဲ့မေးစီကိုမော့ပြီးတော့အသက်ရှူသေးရလားဆိုကျွန်တော်တို့စစ်ဆေးရပါမယ်။အသက်ရှူခဲ့ရင်တော့သူ့ကိုတဝက်ဘေးဆောင်ပုံသဏ္ဍာန်ဆရာတို့ခေါ်တော့ recovery position လို့ခေါ်တာပေါ့နော်။အသက်ရှူလမ်းကြောင်းပဲပိတ်ဆို့အောင်တော့အသက်ရှူလမ်းကြောင်းတွေကချွဲတွေကယ်ရှိခဲ့ရင်ပိတ်ဆို့မှုမရှိအောင်သူ့တဝက်ဗစောင်းမောက်ခုံပုံသဏ္ဍာန်နဲ့ကျွန်တော်တို့ပြောင်းပြီးထားပြီးတော့အကူညီလာတဲ့အထိဆောင်ရပါမယ်။အဲ့တော့ဒီလိုသတိအနေထားရော့ကျနေတဲ့သူတွေကိုတော့ဗဇက်ကနေဘာမှသွားတိုက်ဖို့မသိဘူး။နောက်တစ်ခါခေါင်းကိုထောင်ထားဖို့မသိဘဲနဲ့သူ့ကိုအုံနောက်ထဲကိုသွေးလျှောက်အောင်နော်သူ့ကိုဘေးတိုက်အနေထားနဲ့ဒီမြေပြင်ပေါ်မှာပဲလဲထားတာသူ့အတွက်အကောင်းဆုံးဖြစ်မယ်လို့ဆရာကြီးနဲ့ဒီမှာပြောချင်ပါတယ်
။ဥကောင်းထိခဲ့တဲ့အရာမှုအတွက်အရေးပေါ်ကြည့်ရှုဆောင်ရှောက်ပေးတဲ့ရှေးဥဒနာပြုစုမှုအကြောင်းကိုတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ။
ဒေါက်တာတန်ဇော်စီစဉ်တင်ဆက်ပေးထားတာကိုနားဆင်ကြရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနားရီစာစီစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA ရဲ့အစီအစဉ်တွေကို VOA Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com လို့မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်လက်ပြီးတော့ဒီကနေ့ဖြစ်ပေါ်နေတဲ့နောက်ဆုံးအခြေအနေသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါရှင
်စစ်တပ်အာဏာသိမ်းမှုကိုစတင်ကန့်ကွက်တဲ့နိုင်ငံတော်ဆန္ဒပြပွဲတွေစနေမြောင်နေ့မှာတော့ရန်ကုန်မြို့လေကောင်းမှာအခုချိန်ထိဆိုရင်အကြီးမားဆုံးလို့ပြောကြတဲ့ဆန္ဒပြပွဲဖြစ်ခဲ့ပါတယ်ရန်ကုန်မြို့ကဒီကနေ့ဆန္ဒပြပွဲမှာအထူးကြားဆုံးလို့ပြောရမှာကတော့အင်းစည်းကိုပိုင်ကားတွေအပါအဝင်မတော်ရင်အများပြားကားပြက်တယ်ဆိုပြီးလမ်းတွေပေါ်မှာပိတ်ဆို့ထားခဲ့ကြတာပါကားပြက်နေတယ်လို့ရေးထားပြီး CDM စာလုံးတွေမှာရေးထားတဲ့စာရွက်တွေဆိုင်းပုတ်တွေကားတော်များများမှာကတ်ထားချိတ်ထားတာတွေ့ရပါတယ်ဒါဟာ CDM လှုပ်ရှားမှုမှာမပါဝင်ပဲခုချိန်ထိအလုသွားနေသူတွေကိုတားဆီးဖို့ဖြစ်တယ်လို့ဆန္ဒပြပွဲတွေကိုဖြိုခွဲမဲ့ရဲနဲ့စစ်ကားတွေမသွားနိုင်အောင်ဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်နိုင်ငံတော်ဆန္ဒပြပွဲတွေဒီကနေ့မှာငြင်းငြင်းချမ်းချမ်းပြီးဆုံးသွားတယ်လို့ည7နာရီတိုင်းမှာတံပုံးတီးတဲ့လှုပ်ရှားမှုကိုလည်းညစဉ်မပြတ်လုပ်နေကြပြီးအခုဆိုရင်ရန်ကုန်မြို့နေရာတော်မြတ်မြတ်မှာည7နာရီစတီးပြီးတော့7နာရီ15မိနစ်မှာတညီတညာလေးရက်ခဲ့ကြတယ်လို့မြို့ကန်တချို့က VOE ကိုပြောပါဗျ။စစ်ကောင်စီကဈေးတန်စနစ်နဲ့ရောင်းမယ်လို့ကြေညာထားတဲ့အစိုးရငွေတိုက်စာချုပ်တွေကိုမဝယ်ကြဘူး။ရွေးကောက်ကံလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်တော်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။ဒီငွေတိုက်စာချုပ်တွေကိုဝယ်ယူသူတွေအနေနဲ့နောက်ဆက်တွဲဆုံးရှုံးမှုတွေဖြစ်လာမယ်ဆိုရင်ဝယ်သူတွေရဲ့တာဝန်သာဖြစ်ပြီးပြည်သူအစိုးရကတာဝန်ယူဆောင်ရပေးမှာမဟုတ်ဘူးလို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါဗျ။မြန်မာနိုင်ငံအာဏာသိမ်းစစ်ကောင်စီကလင်းအားကြီးမနေ့တနာရီကနေမနေ့9နာရီအထိအင်တာနက်ဆက်သွယ်ရေးကိုဖျက်တောက်တာ3ရက်ဆက်တိုက်ရှိလာပါပြီ။အဲဒီအချိန်တွင်အင်တာနက်ဆက်သွယ်နိုင်မှုဟာပုံမှန်နှုန်းထက်15%အထိရော့ကျတယ်လို့အင်တာနက်ဆက်သွယ်ရေးဆိုင်ရာစောင့်ကြည့်လည်လာနေတဲ့ NetBlocks အဖွဲ့ကပြောပါတယ်။ဘာကြောင့်အဲဒီအချိန်တွင်မှမှအင်တာနက်ဆက်သွယ်ရေးကိုဖျက်ထားတာလဲဆိုတာစစ်ကောင်စီကရှင်းလင်းချက်မပေးပါဘူး။မြန်မာအရေးနဲ့ပတ်သက်ပြီးရှေ့တောင်အရှာနိုင်ငံများအဖွဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေကြားဆွေးနွေးပွဲတစ်ခုစီစဉ်ပေးဖို့လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌဘရူနိုင်းနိုင်ငံဆော်ဘွားဟာဆနွန်ဘိုကီယာကိုအင်ဒိုနီးရှားနိုင်ငံသားဝင်ကြီးရက်နိုမာဆူဒီကဒီကနေ့တိုက်တွန်းလိုက်ပါတယ်ဘရူနိုင်းနိုင်ငံဘန်ဒါဆရီဘဂဝန်မြို့တော်မှာဆော်ဘွားဘိုကီယာနဲ့ဒီကနေ့တွေ့ရောက်တွေ့ဆုံပြီးဝင်ကြီးမစ်မာဆူဒီကအဲ့လိုတိုက်တွန်းတာပါအာဆီယံအဖွဲ့အနေနဲ့အပြုသဘောထိတွေ့ဆက်ဆံမှုနဲ့မြန်မာလူထုဘေးကင်းလုံခြုံရေးနဲ့တာယာဝါပြောရေးတို့ကိုအလေးထားမှာဖြစ်တယ်လို့ဆော်ဘွားဘိုကီယာကပြောတဲ့အကြောင်းပြေဆုံးမဲ့ပြီးတဲ့နောက်အွန်လိုင်းကလုပ်တဲ့ရှင်းလင်းပွဲမှာဝင်ကြီးမစ်မာဆူဒီကပြောပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ် VOE အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.